to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ဂျွန်လတရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကပ်ရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမဟုတ်အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ American ပြည်ထောင်စုမှရဲဖမ်းစည်းစဉ်အတွင် African American အမျိုးသား George Floyd ထိဆုံးခဲ့ရမှုအပေါ်ဆိတ်ဆိုးဒေါသထွက်နေကြသူတွေကတင်းငွေနေညတော့ကလည်း6ညဇက်တိုက်အဖြစ်ဆန္ဒပြခဲ့ကြပါတယ်။မြို့တော်တော်များများမှာဆန္ဒပြသူတွေဟာအများအားဖြင့်ငြင်းငြင်းချမ်းချမ်းရှိပေမဲ့တချို့ကအကြမ်းဖက်မိရှုဖျက်ဆီးတာ၊ဆိုင်တွေကိုဖျက်ဆီးဝင်ရောက်လူရက်တာတွေဖြစ်ခဲ့ပါတယ်။ Washington မြို့တော်အပြင် Los Angeles, Chicago, Miami, Detroit, Philadelphia စတဲ့မြို့ပေါင်း40ထက်မနည်းမှာညမထွက်ရအမိန့်ထုတ်ပြန်ထားကြပါတယ်။Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကတော့အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ San Francisco မြို့တော်ဝန်အပါအဝင်မြို့ကြီးတချို့ကမြို့တော်ဝန်တွေကလည်းညမထွက်ရအမိန့်ကိုအချိန်အကန့်အသတ်မရှိထုတ်ပြန်ထားတယ်လို့ပြောပါတယ်။စစ်တပ်ပြည်သူတွေနဲ့ရဲတွေထိတ်တိုက်တွေ့ပဋိပက္ခဖြစ်ခဲ့တဲ့နေရာတွေမှာတော့ရဲတွေကရာဘာကြီးတွေမျက်ရည်ယိုပုံးတွေသုံးစုခွဲခဲ့ကြပါတယ်။ညယောက်မြို့မှာတော့ညမထွက်ရအမိန့်ထုတ်ပြန်မထားပါဘူး။ညယောက်မြို့မှာနေကင်းဖက်ဆန္ဒပြသူတွေကိုရဲကခက်လန့်လန့်ကပဲစောင့်ကြည့်ပေမဲ့ညဘက်မှာတော့ရဲအရာရှိတွေကလူစုလူဝေးတွေကိုဖမ်းဆီးရှင်းလင်းမှုတွေရှိသလိုဆန္ဒပြသူတွေကလည်းအရာဝတ္ထုတွေနဲ့ရဲတွေကိုပြန်ပစ်ပေါက်ခဲ့ကြပါတယ်။ Minneapolis မြို့မှာအသက်46နှစ်အရွယ်လူမဲ George Floyd ကိုငွေအတုသုံးလိမ်ညာလို့ဆိုပြီးပြီးခဲ့တဲ့တနင်္လာနေ့ကရဲကဖမ်းဆီးစဉ်အတွင်းလက်နောက်ပြန်လက်ထိတ်ခတ်ပြီးမြေကြီးပေါ်မှာမှောက်ရက်ထားတဲ့ Floyd ရဲ့လက်ပင်ပေါ်ကိုလူပြိုရဲရာရှိတယောက်က10မိနစ်ကြာကြာအောင်ဒူးနဲ့ဖိထားခဲ့တာပါ Floyd ကသူ့အသက်မရှူနိုင်ဘူးလို့အကြိမ်ကြိမ်ပြောသံကြရတဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကစလို့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ် George Floyd တေဆုံးခဲ့ရမှုကိုမကျေနပ်လို့ Washington မြို့တော်ကသမ္မတအင်ပီရိုနာမှာတနင်္ဂနွေနေ့ညတုန်းကဆန္ဒပြသူတွေကိုရဲကမျက်ရည်ယွန်ပုံးတွေသုံးလူစုခွဲခဲ့ပါတယ်အင်ဂျီရောအရှိနာမှာရှိတဲ့ Lafayette ပန်းချံမှာဆန္ဒပြသူတွေကိုမျက်ရည်ယိုပုံးတွေနဲ့ပစ်ဖောက်လူစုခွဲတံတွေဖြစ်ပါတဲ့ Washington မြို့တော်မှာည7နာရီကစလို့ညမထွက်ရအမိန့်ထုတ်ပြန်ထားချိန်မှာဆန္ဒပြသူတွေကည7နာရီမထိုးခင်အင်ဂျီရောနားတဝိုက်စူဝေးဆန္ဒပြခဲ့ကြတာပါအင်ဂျီရောပတ်ဝန်းကျင်မှာရှိတဲ့ဒီတမိုင်းဝင်ဖျားရှိခိုးကြောင်းတစ်ခုအပါအဝင်အစာဦးတချို့ကိုဆန္ဒပြသူတချို့ကမီးရှို့ဖျက်ဆီးခဲ့ကြပါတယ်မျိုးတော်ရဲမှတင်းမာမှုတွေဖြစ်နေတာကြောင့်ဖြည်ရင်းလုံချုံရဲ့အရန်တပ်ဖွဲ့တွေကိုခေါ်ယူဖြန့်ချထားပါတယ်။တောက်ကြနေတော့ကတော့အင်ဂျီရောရှိမှယာနဲ့ချီတဲ့ဆန္ဒပြသူတွေကအင်ဂျီရောကိုဂဲရီနဲ့လှမ်းပေါက်ရဲတားစီးတွေကိုတွန်းဖယ်ဖို့ကြိုးစားခဲ့တာကြောင့်သမ္မတဒေါ်နယ်ထရမ့်ဘေးကင်းစေဖို့အင်ဂျီရောတွေကလုံချုံအောင်လုပ်ထားတဲ့မြေအောက်ခံတွေကိုလုံချုံရဲ့အရာရှိတွေကခေါ်သွားခဲ့ကြရပါတယ်။အဲ့ဒီမြေအောက်ခံမှသမ္မတတနိုင်လောက်ကြာအောင်လို့ခိုးလှန်ခဲ့တယ်လို့အမေရိကန်သတင်းတွေမှထုတ်ပြန်ကြပါတယ်။American ပြည်ထောင်စုတွေကမြို့တော်များများမှာအကြမ်းဖက်ဆန္ဒပြမှုတွေဟာနာစီဆန့်ကျင်ရေး Antifa အဖွဲ့သွေးထိုးလှုံ့ဆော်နေလို့ဖြစ်တယ်လို့သမ္မတ Trump က Twitter ပေါ်မှာတနင်္ဂနွေနေ့ကရှင်းသားခဲ့ပါတယ်။အဲ့ဒီအဖွဲ့ကိုအကြမ်းဖက်အဖွဲ့စီအဖြစ်သတ်မှတ်မယ်လို့လည်းသူကဆိုပါတယ်။ American လူမှုအသိုင်းအဝိုင်းတွေဘေးအန္တရာယ်ကင်းရှင်းစေဖို့အတွက်ပြည်내အုပ်ချုပ်ရေးမှုတွေရဲတပ်ဖွဲ့တာဝန်ရှိသူတွေအမျိုးသားလုံခြုံရေးတာဝန်ရှိသူတွေနဲ့သမ္မတ Trump ဒီကနေ့တနင်္လာနေ့မှာ video conference လို့ဆွေးနွေးဖို့စီစဉ်ထားတယ်လို့အင်ဂျီရောကပြောပါတယ်။ American မှာရဲလက်ချက်နဲ့ George Floyd တေဆုံးခဲ့ရတာကိုဆန့်ကျင်တဲ့အနေနဲ့ကမ္ဘာနိုင်ငံတွေမှာဒီကနေ့လဲဆန္ဒပြပွဲတွေလုပ်နေကြတာမှာ New Zealand မြို့က Auckland မြို့မှာထောင်ထဲချီချီတက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်ကောင်စစ်ဝင်ရုံးရှိခြိတဲ့ဆန္ဒပြနေသူတွေကလူမဲ့အသက်တွေလည်းတန်ဖိုးရှိပါတယ်တရားမျှတမှုမရှိသရွေ့မငြိမ်းချမ်းနိုင်ဘူးစတဲ့ချွေးကြော်တဲ့တွေကိုကြွေးကြော်ခဲ့ကြပါတယ်ဒီနေ့ကနေနေတော့ကလည်းဗြိတိန်ကနေဒါဘရာဇီးလ်စတဲ့နိုင်ငံတွေမှာအလားတူဆန္ဒပြပွဲတွေရှိခဲ့ပါတယ်အမေရိကန်မှာလူသေးသေးတဲ့အထိရဲရဲလှုပ်ရက်ကိုဆန့်ကျင်ဆန္ဒပြနေသူတွေနဲ့တသားတည်းပြတ်တည်တယ်ဆိုတာပြသတဲ့အနေနဲ့လန်ဒန်မြို့လေက Trafalgar ရင်းပြင်မှာလည်းထောင်ထဲချီစူဝေးဆန္ဒပြခဲ့ကြပါတယ်ဒန်မတ်နိုင်ငံကိုပင်ဟေဂန်မြို့တော်မှာလည်းလူမဲတွေအပေါ်တပ်ဖြတ်နေမှုတွေရပ်ပါဆိုတဲ့ဆိုင်းဘုတ်တွေကိုက်ဆောင်ပြီးအမေရိကန်တန်ယုံရှိရာကိုချီတဲ့ဆန္ဒပြခဲ့ကြပါတယ်။ဂျာမနီနိုင်ငံမှာလည်းရဲကတပ်ဖြတ်တာတွေကိုဘလို့နာမည်တက်မှလဲဆိုတဲ့ဆိုင်းဘုတ်တွေကိုက်ဆောင်ဆန္ဒပြခဲ့ကြပါတယ်။ ဘရာဇီးလ်နိုင်ငံမှာ favelas လို့ခေါ်ကြတဲ့ဆင်းရဲသားရပ်ကွက်တွေမှာလူမျိုးရေးအပေါ်ရဲတွေကျူးလွန်တဲ့ရာဇဝတ်မှုကိုဆန့်ကျင်တဲ့အနေနဲ့ Rio de Janeiro ပြည်နယ်အစိုးရအစအဦးရှိကရင်းပြင်မှာရှားနဲ့ချီတဲ့သူတွေတနည်းနည်းနေတော့ကဆန္ဒပြခဲ့ကြပါတယ်အမေရိကန်မှာရဲဖမ်းဆီးစဉ်တည်ဆုံးခဲ့တဲ့လူမဲဂျော့ချ်ဖလွိုက်ပြောခဲ့တယ်လို့ I can't breathe အသက်မရှူနိုင်ဘူးလို့ဆန္ဒပြသူတွေကတွေးကြော်ခဲ့ကြပါတယ်သူတို့ကိုတပ်ဖြတ်နေတာရပ်တန်းကရပ်ပါငြိမ်းချမ်းမှုအတွက်ဆင်းရဲသားရပ်ကွက်တွေကတောင်းဆိုနေတာဖြစ်တယ်လို့ရေးထားတဲ့စိုက်မုတ်တွေကိုလည်းကိုင်ဆောင်ဆန္ဒပြကြပါတယ်
ယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
မင်္ဂလာပါရှင်ကျမများသတင်းအားမှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးကြိုးပမ်းမှုမှာအကူအညီဖြစ်စေဖို့ငှက်ပြားယောဂါကုသဆေးဟိုက်ဒရိုဆီကလိုရိုကွင်းဆေးနှစ်တန်းကိုဘရာဇီးလ်နိုင်ငံကိုပေးပို့ခဲ့တယ်လို့အမေရိကန်သမ္မတအင်ဖျူရောကတင်းငွေနေနေကပြောပါတယ်ဒီဆေးကိုဘရာဇီးလ်နိုင်ငံကကျန်းမာရေးဝန်ထမ်းတွေကိုဗိုင်းရပ်စ်ကုသတာကနေကာကွယ်ပေးဖို့အတွက်ကျူတင်ကာကွယ်ဆေးအဖြစ်အသုံးပြုမှာဖြစ်တယ်လို့ယောဂဖြစ်နေတဲ့သူတွေအတွက်ကုသဆေးအဖြစ်လည်းအသုံးပြုတော့မှာဖြစ်တယ်လို့အင်ဖြူရိုရဲ့ကြေညာချက်မှာပါရှိပါတယ်။ကိုရိုနာဗိုင်းရပ်စ်ကုသရမှာငှက်ပြားဆေးရဲ့ထိရောက်မှုနဲ့ပတ်သက်ပြီးတော့တိကျတဲ့အထောက်အထားတွေမရှိတာကြောင့်ဘေးဥပါဖြစ်နိုင်တယ်ဆိုတဲ့လူလူကျန်းမာရေးအရာရှိတွေရဲ့အကြံပြုချက်တွေကိုလေ့လာရှုပြီးသမ္မတဒေါ်နယ်ထရမ့်ကဒီဆေးကိုအသုံးပြုဖို့ဆော်ဩနေခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့ဘရာဇီးလ်တို့ဒီဆေးရဲ့ထိရောက်မှုကိုပူးတဲ့ဆန်သက်သုတေသနပြုလုပ်သွားမယ်လို့လည်းအင်ဖြူရိုရဲ့ကြေညာချက်မှာပါရှိပါတယ်။ Johns Hopkins တက္ကသိုလ်ကထုတ်ပြန်တဲ့စာရင်းတွေအရအမေရိကန်နိုင်ငံမှာယောဂကုသခံရသူပေါင်း 1.8 တန်းရှိပါတယ်။ဘရာဇီးလ်နိုင်ငံမှာလည်းကုသခံရသူပေါင်း 9,100 ကျော်သွားပြီဖြစ်ပြီးတော့လက်ရှိကမ္ဘာမှာယောဂဖြစ်ပွားမှုတော့အတိုးဆုံးနိုင်ငံဖြစ်နေတာပါ။ Australia နိုင်ငံမှာတော့စားသောက်ဆိုင်တွေ၊ပန်းခြံတွေနဲ့လူသွားလာများတဲ့နေရာတွေကိုပြန်ဖွင့်ပေးနေပြီဖြစ်ပါတယ်။ဆော်ဒီအရေးပြနိုင်ငံမှာလည်းနှစ်လကျော်ကြာပိတ်ထားတဲ့နိုင်ငံဂျပန်ကဗလီ 9,000 လောက်ကိုတင်းနေဦးနေလေးကပထမဆုံးအကြိမ်ဖြစ်ပြန်ပြီးတော့ဖွင့်လှစ်ပေးလိုက်ပြီးဖြစ်ပါရဲ့ရှင်။မြန်မာနိုင်ငံမှာမေလ31ရက်နေ့အစောပိုင်းတက်ခွဲနမူနာ839ခုကိုစစ်ဆေးပြီးတဲ့နောက်မှာကိုဗစ် -19 တက်ခွဲအတည်ပြုလူနာ4ဦးထပ်မံတွေ့ရှိခဲ့တာကြောင့်အတည်ပြုလူနာဦးရေစုစုပေါင်း228ဦးရှိပြီလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့မနေ့9နာရီစီးရင်ထုတ်ပြန်ခဲ့ပါတယ်။အတည်ပြုလူနာ4ဦးဟာအိန္ဒိယနိုင်ငံကပြန်လာပြီးတဲ့နောက်မှာအသွားအနာကန့်သတ်ခံထားရသူတွေလည်းဖြစ်ပါတယ်။အဲ့ဒီလူနာတွေကိုတက်မလို့အသေးစေးုံကြီးမှာစီကူတာပေးဖို့စီစဉ်ထားတယ်လို့လည်းကြေညာချက်မှာပါရှိပါတယ်။အတိပိလူနာ228ဦးနဲ့138ဦးကယောဂကင်းစင်သွားပြီးတော့တည်ဆုံးသူက6ဦးရှိတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။အခုရက်ပိုင်းတွင်ပြည်ပကပြန်လာတဲ့သူတွေကမှယောဂပိုးတွေးရှိမှုများတဲ့အတွက်သူတို့စီကဓာတ်ခွဲနမူနာတွေကိုဦးစားပေးရယူစစ်ဆေးပေးနေကြောင်းမြန်မာနိုင်ငံမှာမေလ18ရက်နေ့နောက်ပိုင်းတွေးရှိတဲ့ဓာတ်ခွဲတည်ပြုလူနာတွေထဲအိန္ဒိယနိုင်ငံကပြန်လာသူ22ဦး၊မလေးရှားနိုင်ငံကပြန်လာသူ12ဦး၊ UAE နိုင်ငံကပြန်လာသူ10ဦးနဲ့အီတလီနိုင်ငံကပြန်လာသူ2ဦးစုစုပေါင်း42ဦးမှာယောဂပိုးတွေ့ရှိခဲ့ကြောင်းကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။ဇွန်လ1ရက်နေ့အထိမြန်မာနိုင်ငံမှာတက်ခွဲစစ်ဆေးမှုပေါင်း 28,000 ကျော်ရှိပြီးစောင့်ကြည့်လူနာပေါင်း 9,000 နီးပါးရှိခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကပြောပါရရှင်။ဖိလစ်ပိုင်နိုင်ငံမှာသတင်းစက်တပတ်ကြာအသွာလာပိတ်ပင်ကန့်သတ်ထားရတွေကိုဖြေလျှော့ပြီးပြည့်နောက်မှာဒီကနေ့တင်းနှင်းလာနေမှာစီးပွားရေးလုပ်ငန်းအတော်များများနဲ့အများပြည်သူအသုံးပြုကားယထာစားတဲ့ဒေယီပို့ဆောင်ရေးလုပ်ငန်းတွေနဲ့ပြည်ရင်းလေရင်ခီးစဉ်တချို့ကိုပြန်ပြီးတော့ပြေးဆွဲဖွင့်ပြုလိုက်ပါတယ်။စားသောက်ဆိုင်တွေနဲ့ကျောင်းတွေကိုတော့ဆက်ပြီးပိတ်ထားသလိုအသက်ကြီးသူတွေနဲ့ကလေးတွေကိုအိမ်ထဲမှာပဲနေကြဖို့တိုက်တွန်းထားပါတယ်။ကာယောဂါမဖြစ်ခင်အရင်ကတည်းကဖိလစ်ပိုင်လူမျိုး9ဦးမှ2ဦးလောက်ဟာဆင်းရဲမွေးတိမ်မှုပြဿနာနဲ့ကြုံနေကြရတာပါ။မလအလယ်လောက်ကစပြီးတော့အသွားနာရီတာမီကန့်သက်ထားခဲ့ရကြောင်းတန်းနဲ့ချီပြီးအလုလမဲ့ဖြစ်ခဲ့ရတယ်လို့မလနဲ့ဧပြီလအတွင်းမှာတနိုင်ငံလုံးအတိုင်းအတာနဲ့အလုလမဲ့နှုံဟာဆယ်ရာခိုင်နှုံလောက်အထိမြင့်တက်ခဲ့တာပါ။တင်းနှင်းလာနေညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
အမေရိကန်ပြည်ထောင်စုမှာလူမဲအမျိုးသားတဦးရဲတပ်ဖွဲ့ကဖမ်းဆီးထားတဲ့အချိန်တေဆုံးသွားခဲ့တဲ့အပေါ်မကျေနပ်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့မြို့တွေကမြန်မာနိုင်ငံသားတွေရဲ့အတွေ့အကြုံတွေကိုပြောပြပေးကြပါတယ်။ကျွန်မစုမမရှင်။အာဖရိကအမေရိကန်လူမဲအမျိုးသားဂျော့ဖ်လိုက်ရဲတပ်ဖွဲ့ကဖမ်းထားတဲ့အချိန်မှာတေဆုံးခဲ့တဲ့ဖြစ်ရကြောင်းအခင်းဖြစ်ပွားရာမင်းနီဆိုတာပြည်နယ်မှာသာမကတခြားပြည်နယ်တွေနဲ့အခုခါမှာတော့ပြည်ပနိုင်ငံတွေမှာပါစန့်ကျင်ကန့်ကွက်ဆန္ဒပြပွဲတွေပေါ်ပေါက်နေပါတယ်။ဆန္ဒပြပွဲတွေဖြစ်နေတဲ့မြို့တွေမှာတော့လူရဲဖြတ်စည်းမှုတွေနဲ့ကြုံနေရတဲ့အတွက်သက်ဆိုင်ရာပြည်내အစိုးရတွေကပြည်တွင်းလုံခြုံရေးအရန်တက်တွေကိုခေါ်ယူထားရသလိုညမထွက်ရအမိန့်တွေကိုလည်းထုတ်ပြန်ထားပါတယ်။ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့ပေါင်း40နီးပါးတွေကတမြို့ဖြစ်တဲ့ကယ်လီဖိုးနီးယားပြည်내လော့စ်အိန်ဂျလစ်မှာလည်းလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေကြားထိတ်တိုက်ဖြစ်ခဲ့တဲ့အကြောင်းမြို့ကတအူးဖြစ်တဲ့ကိုကျော်ဝဏကအခုလိုပြောပြပါတယ
်။ဆန္ဒပြတဲ့လူတွေကဒီ freeway ကိုတက်ပြီးတော့သူတို့ပိတ်တယ်အဲကားရီကြားထဲမှာသူတို့လက်တွေချိတ်ပြီးတော့ဆန္ဒပြကြတယ်။ရေးပြန်တော့ပထမတော့ဒီငင်းငင်းကြမ်းကြမ်းပဲဖြိုခွင်းဖို့ကြိုးစားတာပေါ့။ဒါမဲ့လို့လူအုပ်ကဝင်လာတဲ့ခါကျတော့ရဲကားတွေကိုဝိုင်းတဲ့ခါကျတော့ရဲကားတွေကလည်းတချို့ကလည်းအတင်းတိုးထွက်ကြတော့လူတွေနဲ့ညှိပြီးတော့ခန့်ညီတာနေပြီးတော့ဒေါသတွေဖြစ်လာကြပြီးတော့ရဲကားတွေဝိုင်းထုနှက်ပြီးတော့မှန်နေခွဲပြစ်ကြတာပေါ့လေ။မင်းကတော့တော်တော်ဆိုးတယ်။ဒီဆန္ဒပြသူတွေနဲ့ညနေချင်းဆိုင်ထိတ်တိုက်တွေ့နေတဲ့ရဲကားဆယ်စီးကျော်ကျော်သူတို့ကထုနှက်ဖြက်စီးတယ်၊ဆေးတွေနဲ့မှုတ်တယ်လေးစီကိုမြှုပ်လိုက်တယ်ဒီနေ့ကတော့အဲဒေါင်းတောင်းကနေပြီးတော့ Santa Monica ဘက်ကိုရွှေ့သွားတယ် brand name နဲ့ရောင်းတဲ့ sign ပေါ့လေအဲ့တော့အဲ့ဒီ sign တွေကိုဒီစနပြရဲ့အုပ်ကတက်တက်ပြအဲ့ဒီ sign တွေကိုဝင်ပြီးတော့လုပြီးတော့ဖောက်ပြီးတော့ပစ္စည်းတွေကိုကဲကြတဲ့အုပ်စုကတက်တက်ပြအတင်အောင်မှရိုးရိုးမဟုတ်ဘူးဗျာသူတို့ကားရင်လည်းတင်ကြတာပြီးခဲ့တဲ့နှစ်ရက်သုံးရက်ကတော့ရဲစီဘက်ကကင်တွေတာကနည်းနည်းကျန်းတယ်ပေါ့နော်ဒါမှမဟုတ်အခုထင်းထင်းသိမ်းသိမ်းတော်တော်လေးကိုဖြစ်လာတာတွေ့တယ်ဒီ constitution right တွေနဲ့ပတ်သက်လာလို့ရှိရင်သူတို့ရဲ့ right တွေကိုထိပါလာတယ်ဆိုယူဆရင်သူတို့ကတတိရှိရှိရှေ့ထွက်ကြတဲ့လူတွေဟိုမြန်မာမိသားစုတွေကနေမွေးလာတဲ့လူငယ်လေးတွေကတော့ဒီဆန္ဒပြပွဲတွေသူတို့ကိုယ်တိုင်မိဘတွေစီခွင့်တောင်းပြီးတော့ဝင်ပြော့ပါကြတာတွေ့တယ
်ကိုလိုရာဒိုပြည်နယ်ဂျန်ဘာမြို့မှာတော့ည၈နာရီနောက်ပိုင်းအင်ဂျင်မထွက်ဖို့အမိန့်ထုတ်ထားတာကိုအတုပြီးဆန္ဒပြနေတဲ့လူတွေကိုရဲတပ်ဖွဲ့ဝင်တွေကရဲရိုးဘုံတွေတုံနှိမ့်နေပါတယ်ဂျန်ဘာမြို့မှာအစောပိုင်းဆန္ဒပြပွဲတွေမှာငြင်းငြင်းကြမ်းကြမ်းရှိခဲ့ပေမဲ့လို့ညဘက်မှာတော့ဖျက်ဆီးမှုတွေရှိခဲ့ပါတယ်ဒီကြောင့်လဲ slide eye စိတ်တို့လို့မြို့ငယ်တွေကစိုးရိမ်နေကြပါတယ
်အမီးရတဲ့လို့ဆိုတော့တော်တော်စိုးရိမ်စရာဖြစ်တယ်သူတို့ကရိုးရိုးဆန္ဒပြတာထက်ရရကိုရိုက်ခွေးတာတို့ရေကားတွေကိုလိုက်တာတို့ကအစအလိုမျိုးရှိရပေါ့နော်တော့ညကဆိုရင်တော့ဒီကျွန်တော်မြို့သေးသွားရင်လည်းသူတို့ကဆန္ဒပြကြတယ်အဲညတော့ကတော့ကပြုံမင်းရှိသေးဘူးဆိုတော့ shopping mall ကဒီမှန်တွေလမ်းတွေမှာရပ်ထားတဲ့ကားတွေအဲ့လိုသူတို့ကထုနေကြတာပြီးတော့ဆိုရင်စိတ်တော့အများကြီးရှိတယ်ပေါ့နော်တပိုင်းက COVID-19 လည်းခံစားနေရတဲ့ကာလဆိုတော့သူတို့ခက်ခဲမှုတွေရှိတယ်မှဘာလို့လဲဆိုတော့ဒီမှာအလုပ်လုပ်လို့မရတာတပိုင်းချင်း COVID-19 ကိုကြောက်တာတပိုင်းအခုဆန္ဒပြတာတပိုင်းဆိုတော့ဒီနိုင်ငံမှာရောက်နေတဲ့ကျွန်တော်မြန်မာအားလုံးပေါ်တော့လုံခြုံမှုကတော့ရှင်းနိုင်တော့လူစုလူဝေးနေရာမှာမသွားဖို့ COVID အတွက်ရောအခုဆန္ဒပြတာအတွက်ရောတကယ်လို့ကိုကဘာမသိဘူးမသိမနဲ့ပါသွားရင်လည်းဒီအဖမ်းချုပ်ပါသွားရင်မကောင်းဘူ
းညရောက်မြို့မှာတော့ညမထွက်ရအမိန့်ထုတ်မထားပေမဲ့မနေ့ညပိုင်းမှာတော့လူစုလူဝေးတွေကိုရဲတပ်ဖွဲ့ကနှိမ်နှင်းခဲ့သလိုအဖမ်းစည်းတွေလည်းရှိခဲ့ပါတယ်လုံခြုံရေးအတွက်သတိထားကြဖို့ညရောက်မြို့ကမြန်မာအမေရိကန်ရဲအရာတပ်ဖွဲ့ဝင်တဦးလည်းဖြစ်တဲ့ကိုမိုက်ကျယ်ဇော်သူကတိုက်တွန်းပါတယ
်ကိုကြီးကမလို့အလုပ်တွေနားရတဲ့ခါလာမှာအခုတိုးရဖြတ်ပြီးညရဲ့ခံရဖြတ်စည်းခံရတော့ဒါကဖြတ်ပြီးအလုပ်နားရအမေဖြစ်ရှိရတယ်နော်ကျွန်တော်ကတော့အကြံပြုရတော့ဒီအမေရိကန်မှာရောင်းနေမြန်မာလူမျိုးတွေချင်းနိုင်တယ်ဒီရဲ့ပိုင်းမှာလုံခြုံရေးကိုဒီဖိုက်စီဘာကြောင့်လဲဆိုတော့အခုရဲတွေကပုံမှန်ဆိုလို့ရှိရင်ကျွန်တော်တို့ဒီပတ်ဖို့ထည့်ရဲဆိုတာရက်ဖို့ခုမှာအနည်းဆုံးပတ်ဖို့အနက်ကြီးပါနော်ရှိတယ်ကျွန်တော်ကလည်းရဲရန်လေးနဲ့ပတ်ဖို့လဲခဲ့တာဆိုတော့ဒါနဲ့လက်ရှိလို့ဖြစ်နေတဲ့အခါမှာအဲ့လိုအင်အားမထားနိုင်တော့မထားနိုင်တော့ဆိုတော့ဒီဆန္ဒပြတဲ့နေရာတွေရဲတွေပြုပြီးဆက်ထားတယ်ဖြစ်တဲ့ကောင်မလို့မူလရှိတဲ့လုံခြုံရေးအနေအထားညော့သွားတယ်နော်ရာဇဝတ်မှုလုံခြုံတဲ့တွေကတကယ်ဖြစ်ကောင်းပါအဟိုင်းဝေးမှာဒီဆန္ဒပြရည်လူတွေရတယ်ဟိုင်းဝေးမှာတက်လာတဲ့ကားတွေဖြတ်စည်းရတယ်ပါရှိလို့ဆိုတော့မလို့ရအပြင်မဖောက်ဘူးလေဒီရဲ့ဘက်ကတော့အခုကီးဆိုင်စီနေတယ
်ဆန္ဒပြပွဲတွေသတင်းပတ်နှီးပါကြပေါ်ပေါက်လာရကမနေ့ကတော့ဆိုရင်လေဝါရှင်တန်ဒီစီမြို့တော်မှာညမထွက်ရအမိန့်ထုတ်လိုက်ပါတယ်ဒါပေမဲ့လည်းညမထွက်ရအမိန့်ကိုအာခံပြီးတော့ဆန္ဒပြသူတွေရှိခဲ့တယ်လို့အနည်းနာကအဆောက်အဦတွေစိုက်နေကားတွေကိုလည်းဖြတ်စည်းမှုတွေရှိခဲ့ပါတယ်လူမဲမျိုးသား George Floyd တိဆုံးမှုအတွက်စိတ်မကောင်းဖြစ်ရပါကြောင်းမြန်မာနိုင်ငံချင်းဆိုင်အမေရိကန်တပ်ရုံးကလည်းဒီကနေ့ပဲကြေညာချက်တစ်စောင်ထုတ်ပြန်ပြောဆိုထားပြီးတော့အပြောင်းလဲတွေကိုအကြမ်းမဖက်ဘဲငြိမ်းချမ်းတဲ့နည်းနဲ့ဖြေရှင်းရမှာဖြစ်ကြောင်းကိုလည်းတိုက်တွန်းထားပါတယ်
အခြေခံဥပဒေပြင်ဆင်ရေးဆွေးနွေးမှုတွေမှာညှတာမှုမရှိခဲ့ဘူးဆိုတဲ့သစွဲချက်နဲ့တည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုတာဝန်ကရုပ်သိမ်းဖို့တီခိုင်ကျိုးပါတီဘက်ကတည်သူ့လွတ်တော်မှာတင်သွင်းခဲ့တဲ့အဆိုရှုံးနိမ့်သွားတာကိုတင်ပြပေးပါမယ်။ဇမမေခါပါပြောင်းစုတန်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကမိုင်းတင်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဆိုင်ချုံစိန်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကနေရုပ်သိမ်းရေးအဆိုတင်သွင်းခဲ့တာဒီကနေ့မှာတော့လွတ်တော်မှာဆွေးနွေးခဲ့ပြီးမဲခွဲဆုံးဖြတ်ခဲ့ပါတယ်။အဆိုထောက်ခံဖို့တတ်မှတ်မဲရည်အတွက်မရတာကြောင့်ဒီအဆိုကိုလွတ်တော်ကပယ်ချခဲ့ပါတယ်
။လွတ်တော်ကိုယ်စားလှယ်များခင်ဗျာထောက်ခံဆန္ဒမဲရည်အတွက်မှာ132မဲဖြစ်ပြီးဂတိရစာပြုပြီးသည့်လွတ်တော်ကိုယ်စားလှယ်စုစုပေါင်းဥယျာဉ်ဤအနည်းဆုံး3ပုံ2ပုံကထောက်ခံခြင်းမရှိတဲ့အတွက်နီးဥရေ119နီးဥရေကွယ်ကကြီးရအစိုးယခုအစိုးကိုအေးအေးယူဆောင်ရွက်ရမရှိကြောင်းကြေညာပါတယ
်ဒီသူလွတ်တော်ဒုဥက္ကဋ္ဌဦးထွန်းထွန်းဟင်ကလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုပ်သိမ်းရေးအစိုးနဲ့ပတ်သက်လို့သတ်မှတ်ထောက်ခံမဲမရခဲ့တဲ့အကြောင်းလွတ်တော်မှာအခုလိုကြေညာသွားခဲ့တာပါပြီးခဲ့တဲ့ရက်ပိုင်းကလွတ်တော်ဥက္ကဋ္ဌဦးကြည်ခွန်မြတ်အနေနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအစိုးအပါအဝင်လွတ်တော်ဝင်ဆွေးနွေးခဲ့တဲ့အကြောင်းအရာတွေမှာကျေးဇူးလွတ်တော်ဥက္ကဋ္ဌတအူးအနေနဲ့တာဝန်ကိုမျှမျှတတမဆောင်ရွက်တာစတဲ့ဆွဆွဲချက်တွေနဲ့ဆွဲချက်တင်ချုပ်ချဖို့လွတ်တော်မှာပြည်ခိုင်ကျိုးအမတ်တအူးကအစိုးတင်လာခဲ့တာမို့အခုလိုဆွေးနွေးခဲ့ရတာပါကြာခံထားတဲ့ဥပဒေနည်းဥပဒေအရာလွတ်တော်ဥက္ကဋ္ဌကိုတာဝန်ကရုံသိမ်းတဲ့အစီအစဉ်အောင်မြင်ဖို့အတွက်ဆိုရင်လက်ရှိကျေးဇူးလွတ်တော်ကိုယ်စားလှယ်ရဲ့၃ပုံ၂ပုံထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်ကျေးဇူးလွတ်တော်ဆိုင်ရာနီးဥပဒေပုံမှန်116နဲ့119အရာလွတ်တော်ဥက္ကဋ္ဌအနေနဲ့ဒီလိုဆွဲချက်တင်ခံရခြင်းအတွင်းမှာဥက္ကဋ္ဌတာဝန်ကိုဒုဥက္ကဋ္ဌကိုခိတ္တလွှဲပြောင်းရတာမို့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်အနေနဲ့လဲခွဲဆုံးဖြတ်တာမလုပ်ရမချင်းကျေးဇူးလွတ်တော်ဥက္ကဋ္ဌအနေနဲ့ကောပြည်အောင်စုလွတ်တော်နိုင်ရကအနေနဲ့ပါတာဝန်ယူထားတဲ့တာဝန်တွေကိုဒုဥက္ကဋ္ဌဦးထွန်းထွန်းဟိန်ကိုလွှဲပြောင်းတာဝန်ပေးအပ်ထားရတာမို့သူအနေနဲ့ကိုယ်စားလှယ်တဦးအဖြစ်သာဒီကနေ့လွတ်တော်ကိုတက်ရောက်ဆန္ဒပေးပေးခဲ့ပါတယ်။ဒီသူလွတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့လွတ်တော်ကိုယ်စားလှယ်အရေးအတွက်က၃ပုံ၂ပုံကျော်ရှိတဲ့အတွက်ဒီသူလွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်ကိုဖြုတ်ချဖို့အရေးဟာအောင်မြင်ဖို့အလားအလာနည်းနေပေမဲ့တန်ခိုင်ရေးပါတီကအခုလိုတင်သွင်းလာတာကနိုင်ငံရေးကစားမှုလို့နိုင်ငံရေးလေလာသုံးသပ်သူအချို့ကသုံးသပ်ကြပါတယ်။အစိုးရတင်သွင်းလာသူတွေအနေနဲ့မတမာတဲ့နည်းနဲ့တင်ပြမှုလားဆိုပြီးNLD ပါတီရဲ့ဆန်းတပင်ဒီသူလွတ်တော်ကိုယ်စားလှယ်ဦးနေမျိုးထွန်းကလွတ်တော်မှာအစိုးတင်သွင်းတဲ့ဒီခိုင်ဖြိုးပါတီပေါ်မေးခွန်းထုတ်ခဲ့ပါတယ်
။နာဂာကြီးနေဖြင့်အစိုးရှင်တင်ပြတဲ့ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းများအားလုံးကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန်၄၃ကျောင်းနဲ့အညီကြီးပြက်အောင်စောင့်ရက်ခဲ့ပြီးဖြစ်ပါလေ။စောင့်ရက်ရင်ပြက်ကွက်တယ်ဟုတ်သွေးနေခြင်းဟာအစိုးရှင်အပါဝင်အစိုးကိုလက်မှတ်ရေးထိုးတင်ပြတဲ့ကိုယ်စားလှယ်များဟာပြည်ထောင်စုလွတ်တော်တွင်ဆွေးနွေးပြည့်ပြတ်ခဲ့သောကိစ္စရပ်ကိုဆောင်ရရင်ပြက်ကွက်သည်ဟုမမှန်ကန်တင်ပြနေခြင်းသည်ပြည်ထောင်စုလွတ်တော်နိုင်ငံကြီးဂုံတိုက်ခါကိုထိခိုက်စေဖို့မတမာတော့နီးလန့်ချင်းတင်ပြရရောက်တဲ့အတွက်ပြည်သူလွတ်တော်ဆိုင်ရာနီးဥရေ39နီးဥရေခွဲတာတလင်းချင်းနဲ့ဓာတ်ရင်ကောက်ပါပြဋ္ဌာန်းချက်ကိုဟောက်ပြကျွန်းလွန်ရရောက်နေပါတယ
်ဒီလိုသုံးသပ်မှုတွေနဲ့ပတ်သက်လို့စံခိုင်ရေးပါတီကဒေါက်တာမောင်သိန်းကို VOA ကမေးမြန်းလာမှာတော့ဆွဆွဲချက်တွေအပေါ်ရင်းဆိုင်သွားခဲ့ပါတယ
်သေးသေးချာချာနက်နက်နဲနဲတွေးကြပါလို့ပဲမီးဟိုမီးကြည့်ကြပါလို့ပဲအံပြားပြောချင်လွတ်တော်တွင်ထိမ့်ချောင်းချင်းဒီမိုကရေစီပါဒါကိုကောင်းထည့်ပေါ်တာပါအဲ့ဒါကလွယ်လို့အဲ့ဒါကလွယ်လို့နိုင်တာလည်းမရှိဘူးရှုံးတာလည်းမရှိဘူးလွတ်တော်တွင်ဒီမိုကရေစီထိမ့်ချောင်းချင်းအလေးအထားကိုထောက်ဆောင်ခြင်းသာဖြစ်ပါတယ
်ဒီကနေ့မှာတော့ပြည်သူလွတ်တော်အမျိုးသားလွတ်တော်နဲ့ပြည်ထောင်စုလွတ်တော်အစည်းအဝေးတွေကိုကျင်းပလိုက်ပြီးဖြစ်ပါတယ်နောက်တစ်ချိန်လွတ်တော်အစည်းအဝေးတွေကိုလာမယ့်ဇူလိုင်လလယ်မှာကျင်းပဖို့ရထားတယ်လို့လွတ်တော်ကိုယ်စားလှယ်အချို့ကဆိုပါတယ်ဇူလိုင်လလယ်မှာလွတ်တော်ထက်ခေါ်ယူဖို့ရှိနေသေးတာကြောင့်ဦးတီခွန်မြတ်အနေနဲ့ဇူလိုင်လလယ်မှာလုပ်မယ့်လွတ်တော်အစည်းအဝေးတွေမှာတော့လွတ်တော်ဥက္ကဋ္ဌအနေနဲ့ကပြည်တော်စုလွတ်တော်နိုင်ရကအနေနဲ့ပါတာဝန်တွေကိုပြန်လည်ထမ်းဆောင်သွားဖို့ရှိနေပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားပါတယ်။
IDV scan တွေမှာရှိတဲ့ Rohingya ဒုက္ခသည်တွေကိုပြန်လည်နေရာချထားပေးရမှာအဆင်မပြေမှုတွေရှိနေသလိုလူအခွင့်အရေးချိုးဖောက်မှုတွေထပ်မံကျူးလွန်နေတဲ့အခြေအနေမျိုးဖြစ်နေတယ်လို့နိုင်ငံရေးပါတီတခုကတတိပေးလိုက်တာကိုပြောပြချင်ပါတယ်။ကျမအင်တနာထုံးပါ။ကျောက်ဖြူမြို့ကျောက်တလုံးဖက်မှာရှိတဲ့ဒုက္ခသည်စခန်းက Rohingya တွေကိုလည်းမူလနေရာမဟုတ်ဘဲကျောက်တလုံးကနေနှစ်ဖက်လုံးနှိပါဝေးတဲ့နေရာမှာနေရာချထားပေးဖို့ဆောင်ရွက်နေတယ်လို့သမ္မတရုံးပြောခွင့်ရသူဦးစောထီကမေလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုအပြီးအခုလိုတုံ့ပြန်လာတာပါ။ Democracy နဲ့ လူ့အခွင့်အရေး Party GHRP ရဲ့ မေလ 30 ရက်နေ့ ထုတ်ပြန်ချက်မှာ ဒီဒုက္ခသည်တွေကို မူရင်းနေရာတွေမှာ ပြန်လည်နေရာ ချထားပေးဖို့တိုက်တွန်းသလို သူတို့ရဲ့ မူလနိုင်ငံသားအခွင့်အရေးတွေကို ပြန်ပေးဖို့လည်း တောင်းဆိုထားပါတယ် ခရီးသွားအထောက်အထားမရှိဘူး ဆိုတဲ့ ဆွဆွဲချက်နဲ့ ဖမ်းဆီးထောင်ချခံရသူ ရိုဟင်ဂျာ 800 ကျော် ပြန်လွှတ်ပေးခဲ့တာကို ကျူဆိုကြောင်းဖော်ပြသလို ဥပဒေ အကာအကွယ်မရဘဲ ဖမ်းဆီးထောင်ချခံရတဲ့ ကြံတဲ့သူတွေကိုလည်း ပြန်လွှတ်ပေးဖို့ တောင်းဆိုထားပါတယ် Rohingya ayin yang tetap lalu ICJ yang jahat asyik mengulai alih anak tahu taidun tawar. Rohingya itu yang mui yang rumah cah jujur salok ni tak mula ha. ICJ yang jahat asyik mana leh ni sunnah suri tabiat tawar. IDB dokah dah sekarang masih ni leh Rohingya itu turu yang mula ni ya asyik kopian beting bi ni ya asal tu beraga turu adua pobi akhir pisir lelu. Demokrasi yang lu kau ini parti yang ukur ha ujung mengak pio itu aku lu tabiat
ตัวเนี่ยดูยกตัวเองยัตนาชินตัวมั้ยตัวก็น่ะตะชะละงวยเจเยเลยปิสิองค์ศาลาอกวนนี้ไม่ไปเลยยาดิหลุดแต่กูหากูดุขะขันธ์ดาลุบๆไปแล้วทําไมตามเนี่ยตะกูยาผู้หลุดอ่ะยะคันธ์นี้ญูบอก็เนี่ยดิก็ม้องทุบไปต่อเนซุนเนเปียวกูปูดาไอ้ดุขะสิดิก็แลไม่หลุดละกูตนเราก็เลยไม่หลุดละกูอดิตะอะดาเวญีบงก็หลุดไปกังกั่วเดเนี่ยเดอู ตัวโมลานี่เนี่ยก็ไม่ต้องเล้มใหม่เว้ยเนี่ยมาต่อไปเนี่ยชาเว้ยญีบงก็หลุดยาลงเยลงแล้วลุกซะเลยเนาะตัวนั้นน่ะเว้ยแต่ต้องเล้มใหม่เอาเว้ยมาต่อไปเนี่ยชาต่อตัวลุกซะลงไม่ได้อูไอ้เนี่ยชาได้เนี่ยมาตัวมันเลี้ยงญีบาญาเลยชิดาหมดไปรู้ทําไมซ้ําเลยเออจนเอาไปหลุดตัวเนี่ยน่ะตัวไม่เป็นนะจะชาเนี่ยไปเลยหากางาก็กุ้งบ่มาตีนทาได้ผมก็ผิดตัวมั้ยงาตีนมาเว้ย
ဒါမျိုးမဟုတ်သင့်ဘူးဒါလူအခွင့်အရေးချုပ်ဖို့မဟုတ်ပဲအစီအစဉ်ကစွတ်တာပဲအမှုမှလည်းနေဆုံးသွားနိုင်တယ်လို့ကျွန်တော်မြင်တယ်ခုလာရဲ့အတွင်းမူဟန်ကော်ဖီအာနန်ဦးဆောင်ခဲ့တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေထဲမှာတစ်ချက်အပါဝင်ဖြစ်တဲ့
มูลาดีโรเรนจาดีเนี่ยอะตมยะคันดีเลชูจ่อพี่ดอลอินดีซ้องเนี่ยดาวอสัวละมีเนี่ยมาบ่มีเป้นี่มล่ะอินเจตะท้องเนี่ยสุดาเนี่ยดามาบ่ฮู้ดาอะดออสัวพอลิซีคุณนายกาคูฟีอานันเปียดานาสั่นจินเปซินนี่ดาวดิลูดิโกมูลาเนี่ยมาเป้จินโลยะคันดีโกตรุเยเนี่ยมาอินซอกคุณเตยดาวตะชะมูเนี่ยดิมามาจอกอยู่จอกอยู่มาเลยดิโลเวมูลาเนี่ยมาเป้นั่นตะชะเนี่ยมาเป้อ่ะ အဲ့တော့ကိုဖီအန်နံပြောတဲ့အထဲမှာမူလနေရာတော့ပထမဦးစားပဲမတက်လာမှာပဲတခြားအင်းတော်ပဲနေရာလို့လည်ပါတယ်အားလုံးနေရာသူ့နေရာသူမပဲနဲ့ချင်းနေရဆိုတော့အစိုးရပေါ်လို့စစ်တမ်းမှာကိုဒီလူဒီကိုနေရာရင်းမူလနေရာမပဲချင်တဲ့ဟိုပေါ်လို့စစ်ရှိနေတယ်ပေါ့
Coffee Annan Commission အကြံပြုချက်တွေထဲမှာIDV တွေကိုသူတို့မူလနေထိုင်ရာဒါမှမဟုတ်တခြားနေရာတစ်ကိုပြန်လဲရှေ့ပြောင်းပြင်မယ်ဆိုရင်သူတို့ရဲ့သဘောဆန္ဒအရသာဆောင်ရွက်ပေးရမယ် လုံးရှုံမှုရှိရမယ်ဆိုတာတွေအပြင်ဂုံသိက္ခာနဲ့အညီပြောင်းရွှေ့ခံရမယ်ဆိုတဲ့အချက်လည်းပါဝင်ပါတယ်အဲ့ဒါတွေအပြင်သူတို့မူလနေထိုင်ရာဒေသတွေမှာပြန်လည်နေထိုင်နိုင်ဖို့ဦးစားပေးဆောင်ရွက်ရမှာဖြစ်ပြီးအဲ့ဒီလိုမလုပ်နိုင်ဘူးဆိုရင်IDV တွေပြောင်းရွှေ့လို့တဲ့နေရာတစ်ကိုပြောင်းရွှေ့နိုင်ဖို့ဆောင်ရွက်ပေးရမယ်လို့လည်းအကြံပေးထားပါတယ် ရိုဟင်ဂျာ၆သိန်းလောက်ပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာပါအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာတော့ဒုက္ခသည်၉သိန်းဝန်းကျင်လောက်ရှိနေပါတယ်အဲ့ဒီဒေသကမွတ်စလင်အပိုင်းအဝိုင်းကိုရိုဟင်ဂျာအဖြစ်မြန်မာအစိုးရကအတိအမှတ်မပြုပေးပေမဲ့လို့ဒုက္ခသည်တွေပြန်လဲလက်ခံရေးနေရာချထားရေးတွေကိုတော့မူအားဖြင့်လက်ခံထားပါတယ်ဒုက္ခသည်တွေနဲ့ပတ်သက်လို့စိုးရိမ်မကင်းကြောင
ကျွန်တော်ငါရွှေကောက်ပွဲမှာတော့ကုသလက်တော်များများဝင်ရောက်ရှင်ပြန်ခွင့်မရခဲ့ပါဘူးဒီမှာအင်တာနက်ထုံးမှာရန်ကုန်မြို့ကနေတရင်ပေးပို့တာဖြစ်ပါတယ်ရှင်ပြည်နယ်ပလောဝမ်မြို့နယ်နဲ့ရခိုင်ပြည်နယ်ရေတိတ်တော်မြို့နယ်ဘက်ကရခိုင်လက်နက်ကန်အေးဖွဲ့ရအခြေစုစခန်းတွေကိုတိုက်ခိုက်သိမ်းပိုင်းလိုက်တယ်လို့သမ္မတဘက်ကပြောဆိုတဲ့အကြောင်းတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကုန်အိမ်
Manigo, Samro Vega, Maniga, Painpa Yashik, Hello, Samro Trema, Janjay for Tuimu, Pumujo, Sominga, Viu, Yuare,
Maniga, Nap, Naga, Maradunro, Yia, Palawam, you were a wing, Mare, Idane, Palawa, Yuya, Tarema, Pangong, Pongo, Pibara, Pancha, and Pangan, ว่างาฉ่องมาไอ้ตังโกงโกงมาตะไคมาที่กุ้งอยู่ในเนี่ยเสียเนี่ยตัวการเนี่ยสถานที่อยู่หรอกเนี่ยไอ้คนละคู่เนาะมันนี่ก็มันจะเส้นไหนออกมาเป็นที่ยามที่จะชี้ว่าเนี่ยเราเล่นในที่ยามอะไรก็เสียเขาทุกคนเราดูดีเนี่ยยาสุดท้ายเนี่ยเราอยากจะมีการมาเราเรามาที่เขียนยันยาที่จะมันเป็นที่ยามที่จะเสียแต่ว่าที่เจนี่เจนี่เป็นตัวเสียต้องลองไปสูญยาชีวิตครับ
เอ้พ่อนี่เนี่ยตีตังโกมมาชีพอยู่พี่รอเพราะว่ามีเสด็จยีหลานเจ้าในมีลงชงยีกระดานมีเจ้าเล่าหลานเจ้าลงชงยีเนี่ยกระดานมีกูดระหลานพ่อลูกยีสีมังเก่งกูนอกเช่นเช่นเจ้าหนีหลานลูกผมไม่ยอมสมินทงกับสุวาเลยยี่ใครเล่นในการเอ้พี่เขาอยากใครตุกข์กันรอตั้มรอไปกับตั้งบ้านเด็กสังหาใครมาสังหาไม่เข้าไปเอ้พ่อยายยีชีพอยู่สังหาพี่เดลูกสุวาเลย
จนเราดูมาดูรถเปิดดูมีใครมาเจ้าของสังหารสุดละมีสิบโลกชาติเจ้าหนึ่งยาเยี่ยเจ้าสังหารชาติเนี่ยอะไรเวชีเลยว่ะคู่ดูรถตั้งไปยาสีเลยสูบีรอว่าได้แค่ไหนเนี่ยฮาเลเวลลองเทเรนเมล่าเนี่ยเซเลเวเนรงาดีจนเราสิจังตุกุกาดีลุนารีโกเซกุดาเทเรนยาเยี่ยเจ้าหนึ่งยาตุกุตาชิดเราเอริงยาโวมีมาสิบแปดปีกันในวิโรดีเลี้ยงไปแค่มูจีเจลูกเล่นในจีโรในวิโรเนียต้องคู่ลากันในวิโรสูบยงติดทับวิโรมาโอ้ได้แค่เด็กเป็นจำนวนโอ้จนเรา
ောက်တိုက်ခိုက်ရမှာရဲတပ်ဖွဲ့ဝင်6ဦးနဲ့မိသားစုဝင်3ဦးကိုဖမ်းဆီးသွားတယ်လို့ရဲတပ်ဖွဲ့ဝင်တချို့ထိခိုက်ကြဆုံးမှုတွေရှိခဲ့ပါတယ်ဖမ်းဆီးသွားတဲ့မိသားစုဝင်အမျိုးသမီးနဲ့ကလေး3ဦးကိုတော့မေလ30မှာပြန်လွှတ်ပေးခဲ့ပေမဲ့တပ်ဖွဲ့ဝင်6ဦးကိုတော့အေဘက်ကဆက်လက်ဖမ်းဆီးထားဆဲဖြစ်ပါတယ်သစိမြန်ရဲစခန်းကိုတက်ခိုက်ပြီးနောက်ပိုင်းရသိတော်မြို့နယ်ဘက်မှာတမတော်စိတ်ချောင်းကနေကုန်းလန်းရီလန်းတလျှောက်လိုက်လံပိတ်ဆို့ဖုဆစ်ဆင်နေစေဖြစ်ပါတယ်မေလ30ရက်နေ့ညကမြန်မာရေသတင်းပေါ်ရသိတော်မြို့နယ်ရက်ကုန်တိုင်းကျေးရွာလေးရောက်ရှိစင်မှာမေယူမီရနောက်ပတ်ကန်းဆတ်မှာတမတော်ရေရင်နဲ့အေအေဖွဲ့တို့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးနောက်ရေသတင်းပေါ်ကနေရွာဖက်ကိုဥတီပြစ်ခတ်လာတယ်လို့စစ်ရှောင်ရက်ကုန်တိုင်းရွာသားလူကပြောပါတယ
်ရောက်ကုန်ရာနဲ့နေတဲ့နေရာအနေပြီးတော့အပြင်ကတက်ခတ်တံတို့ကြားလိုက်တယ်ဒါပေမဲ့နောက်ရွာကိုပြစ်တဲ့အချိန်ကျတော့ရွာအနေနဲ့ကဒီလိုရစစ်စစ်ဖို့ကိုဖြစ်တာမရှိဘူးမရှိတဲ့ကသက်သက်မဲ့ဒီရွာတွေကတော့ပြန်တက်လိုက်တာ
ဒေလ30ရက်နေ့ကစပြီးရေသိတောင်နဲ့ဘူးတီတောင်နဲ့စမေယူမီကျောင်းတစ်လျှောက်ကျေးရွာတွေမှာရေသတင်ပေါ်ပြကမှုကြောင့်ရေသိတောင်မြို့နယ်ဒူးဝေချောင်းအောင်စီကုန်းစပိုကျွန်းကံပြင်းစတဲ့ရွာတွေကအမျိုးသမီးနဲ့ကျောင်းသားတွေပါဝင်လူ9ယောက်လောက်တန်ရာရရှိခဲ့ပြီးစီတီပြင်းတိုက်နယ်စေယုံမှာစေကူတမှုခံနေရပါတယ်မေယူမီကျောင်းတစ်လျှောက်ကျေးရွာတွေမှာရှိတဲ့ရွာသားထောင်ကနန်းရေသိတောင်မြို့နယ်စီတီပြင်းစစ်ချောင်းစခန်းမှာလာရောက်ခုလုံနေရတယ်လို့စီတီပြင်းစစ်ချောင်းစခန်းအကူအညီပေးသူတူကပြောပါတယ်
ကိုယ်ကထပ်တော့တယ်ဒေသကြောက်ရှိတယ်ကိတာနေဒီကနေပြီးတော့ကိတာမှာဒီမယူးရဲ့ဟိုကမ်းမှာရှိတဲ့ကမ်းပြင်းသဘောကျောင်းဒိုလီချောင်းအောင်စီဆုံးကမ်းပြီးတော့ပြေလာကြတယ
်မေလ30ရက်နေ့ကလည်းဘူတီတောင်မြို့နယ်ကအသွင်းပြင်ဥတည်မဒူးဝေရွာအောင်စီရွာပြင်ရေသိတောင်မြို့နယ်ကသစင်မြိုင်ငလှမ်းပြင်ပြင်းရှိချွတ်ပြင်းစတဲ့ရွာတော်များများကရွာသားတွေရေသိတောင်မြို့နယ်ကစီတီပြင်းစစ်ချောင်းစခန်းဘက်တိမ်းရှောင်လာကြပါတယ်လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလဝါမြို့နယ်တွင်ညာစစ်တပ်နဲ့အေဖွဲ့တို့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးရွာသား2သိန်းနီးပါးဟာလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။အစိုးရစစ်တပ်အနေနဲ့အေအဖွဲ့ကိုစစ်စင်ရေးတွေဆက်လက်လုပ်နေတဲ့အချိန်တည်းတိုက်စုံဆွေးနွေးရေးလမ်းကြောင်းကိုလည်းဖွင့်ထားပေမဲ့အေအပါဝင်မြောက်ပိုင်းမာမိတ်ဖွဲ့တွေဘက်ကတုတ်ပြမှုကတော့အားရစရာမရှိဘူးလို့သမရယုံပြောရေးစုခွဲရှိသူဦးစော်သေးကမေလ30ရက်နေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ဒီရခိုင်လက်နက်ကန်ဖွဲ့ဘက်ကလည်းမြန်မာအစိုးရအုပ်ချုပ်ရေးရန်ညားတွေနဲ့အစိုးရလက်နက်ကန်ဖွဲ့တွေအလုံးရခိုင်ပြည်နယ်တွင်းအများဆုံးထွက်ခွာသွားဖို့မေလ29ရက်နေ့မှာသတိပေးထုတ်ပြန်ထားပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ
်ဘင်္ဂလားဒေ့ရှ်နေသားရခိုင်ပြည်နယ်မောင်နှံမြို့နယ်မှာနှစ်ရက်အတွင်းမူရီစေဝါစေဂျာတန်းတစီနီပါဖမ်းမိခဲ့ပြီးအဲ့ဒီမူရီစေဝါရောင်းဝယ်မှုတွေမှာအဲရခိုင်လက်နက်ကန်ဖွဲ့နဲ့အာစာဖွဲ့တို့ပါဝင်နေတယ်လို့တမတော်ဘက်ကစွပ်စွဲထားတာကိုပြောပြပါမယ်ကျွန်တော်တက်နိုင်ပါရခိုင်ပြည်နယ်မုံတော်မြို့နယ်မှာမေလ30နဲ့31ရက်အတွင်းရာပါစစ်ကြောဆေတန်းတစင်နီဘာဖန်စီရမိတယ်လို့မုံတော်ခရံအုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ
်။တတိယလိုသွားဖမ်းတာလေတတိယလိုသွားဖမ်းတာကားပေါ်မှာကိုယ့်ရဲ့ဇီဝရည်တွေ့တယ်။ပြီးတော့အဲကားအရှင်နဲ့ဟိုဟာဖြစ်တယ်အိမ်ဖြစ်တာတနက်တက်လာတာထပ်တွေ့တယ်အဲတော့အရှင်အိမ်မှာရှိတဲ့ဘုန်းကြီးတွေကတဲရဲလူတွေဖမ်းလာတာပေါ့ဗျာ။ဒါဟုတ်တယ်။တတိယကဒီကငါတို့ပထမတစ်ရက်ကဒင်္ဂလီဒင်္ဂလီရရှိမိတာနောက်တစ်ရက်ကတိုင်းရင်းသားရရှိမိတာတစ်ခုတန်းတစ်ခုနဲ့တစ်ခုနဲ့မဆိုင်ဘူး။ပထမတစ်ရက်ကတော့ဒီကခံမြေအဖိုင်နဲ့မွေးစီပါမိတယ်။ဒါနဲ့ဒီကနေ့မောင်တော်မျိုးပေါ်မြေမကညင်းနားမှာဆန်း
မောင်နှမ်းမျိုးနဲ့ဖက်မှာမကြာခဏဆိုလို့ပိုင်ရှင်မဲ့မူရေးစေဝတဲ့တိုင်းနေရှိဖမ်းမိနေတာဖြစ်တယ်လို့မူရေးစေဝတဲ့ဟာမောင်နှမ်းကနေတစင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောင်းချနေတာဖြစ်တယ်လို့လည်းလွတ်တော်ကိုယ်စားလှယ်တူကပြောပါတယ်မူရေးစေဝတဲ့ရောင်းဝယ်ဖောက်ကောက်မှုတွေမှာအကျံဖက်ဖွေးစည်းအလုံးနီးပါးပါဝင်ကြပြီးရဟိုင်းထမဆိုရင်အန်နဲ့အစာဖွေးတွေကအဓိကပါဝင်နေတယ်လို့တ
long live up on but then got the send them she there.
ดูช่วงนั้นก็จะเส้นมันมุ่งชี้เลยนะคุณน้าก็จะมีโอกาสมุ่งชี้ว่าเรื่องที่ท่านอยากเรียนมุ่งชี้ว่าเรื่องมุ่งยังไงงานนี่พี่จะเส้นไอ้คุณน้าอีอาซาที่พูดเรื่องมุ่งชี้ว่าเรื่องนะจะเส้นการพี่จะเจอมาเจ้าของยังไงพี่จะเจอตอนนี้ในสุราเลยไอ้คุณน้าก็ยังไม่ตอนนี้พี่จะเจอมาคงบ้าอะไรอย่างนี้ตั้งแต่ยี่สิบสี่เช่นนี้ปัตตาบิดอ่ะราคาเล่นอะไรเอฟพีจะคุยกันดูข้ากันคุยรู้จักปะเนี่ยดีมีมาสิตาการอ่ะดี มุ้ยสีว่าลงเงินดีโอ้แต่ตัวเทียนโชคดีดอกไม้ไก่เงี้ยชิดเดียวด่าโอ้จังยิงก็ตัวใหญ่ว่าจังยิงสุดลุ่ยเองขยันรู้โอ้จังจีบว่าโอ้ดีราคาดีแต่ที่มาพามีแค่ดีมุ้ยสีว่าเดียวน้าพี่ลูกเชียงยังงูมาพามีได้รู้แต่ที่มาพี่เอ็งมาพามีได้ดีมุ้ยสีว่าเดียวอารมณ์มาเนาะเดี๋ยวงั้นมาดีโอ้แต่ยังคันโบราณชุดเราไม่ใช่กูอุ้มอะไรยังงูมากองดีกองที่นั่นแหละลงเลยมีเงินได้ไม่ปั่นเชื่อมีตัวเลย
เราขายดีได้มาหนึ่งพี่เราได้โอ้ยามาสิตาก็ยาชีดีเนาะยามาสิตาก็ยาดีเจ็บหัวเจ็บหัวมุ้ยสีวันนั้นเล็กกว่าเลยจะมีเลยแต่เป็นแม่ลูกน้าบังจารุชินเราได้เลยปั่นชีวิตตัวเราไปสรุปได้ยังมั่วลูกดีเนี่ยมันงานที่มามุ้ยสีวันเจ็บหัวเจ็บหัวไปดูเที่ยวชาติเลยสวัสดีทำงานเราเลยสินะเราอยากได้ไปใช่เนาะยามาสิตาฮะเนาะตุลุยาโปรซีดีหัวต้องใช้บิดออกมาเนาะตุลุโบราณเขาเล่าไปตุลุโบราณยังใช้เนาะ
โอ้ดาริโกนี่พี่เราตัวดาวชาดงล่ะพระคันธ์เจ้ามาพี่เรียนนี่เดี๋ยวเราพันมีเคเรมุ่ยสิวันเนี่ยพันธุ์ที่แข็งอะไรเจ้ามาจำรอดได้เชื่อเลยป่าวในตัวมุ่ยสิวันเกิดจากเดี๋ยวมาเล่นอะไรคุยเดี๋ยวป่าวในเบเมอดีตจะเอาพวกแค่เจ้าเนี่ยงานยี่เรื่องตรงตาดูสายเสียอุ้มมังสุกับเจ้าบ้านเลยเอ็งอะไรก็รู้อพยพมาสุสานนี่ขจัดเจ้ามาว่าตัดดีเด็กเขาใครมาท้องเสียเจ้ามีอะไรแค่ได้ละน้ามุ่ยสิวันลูกเจ้าลุยเล่นอะไรก
မို့ရိုးရိုးမူးစီဝါလုံးနဲ့တနက်ကိုင်းနဲ့လိုမျိုးများလည်းရှိတာပဲမွေးမူးစီဝါဆိုအများကြီးခံမိတာပါအဲ့တော့မွေးစီဝါမှာလက်နက်ကိုင်းတပ်ဖွဲ့တွေပါဝင်ပတ်သက်နေတဲ့ဆွဆွမှုဆိုတော့ကြားရပေါ့အဲ့ဒါအပြင်ကျွန်တော်တို့ဒီရခိုင်ဘက်မှာဟော2017လောက်ကစာရေးပြည့်တာမှာတမလို့ကတချို့လေမွေးစီဝါမှာဟိုမှာပါလာတို့ရဲတွေပါလာတို့ဒါကြီးလည်းကျွန်တော်တို့ဖမ်းတဲ့စီးနဲ့မှာကျွန်တော်တွေ့ရပါတယ်ဟုတ်ဆိုတော့အဲ့လိုတွေ့ုံများနဲ့ဒါဒီဖွဲ့စည်းရဲ့လုပ်တယ်မလုပ်ဘူးဆိုတာကတော့ကျွန်တော်ကဆွဆွဖို့ကြတော့ခံလုံနဲ့သက်သေထောက်ထားတော့လိုအပ်တယ်လို့ထင်ပါတယ်အဲ့တော့ခံလုံနဲ့သက်သေထောက်ထားမှရှိရတဲ့မှတ်ချက်တွေကိုဖဲရမှာ
မြန်မာနိုင်ငံပါဝင်ရွှေသတိတန်ဒေတာနိုင်ငံတွေမှာဘိန်းစိတ်ကျိုးမှုတွေကြလာပေမဲ့စိတ်ကိုပြောင်းလဲစေတဲ့မူရည်ဆေးပြားထုတ်လုပ်မှုတွေကပုံများလာသလိုဈေးကွက်ထက်မှာပိုပြီးနေရာယူလာတယ်လို့ UNODC ကုလမူရည်တိုက်ဖြည့်ရေးအဖွဲ့ကပြောထားပါတယ်ဒီလပိုင်းတွင်မှာပဲမူရည်ဆေးဝါးအနောက်မြောက်ကိုမြန်မာအာဏာပိုင်တွေဆက်ကရှင်းပြဖက်မှလည်းသိမ်းဆည်းရမိခဲ့ပါတယ်ကျွန်တော်တန်နိုင်စစ်တွေကနေသတင်းပေးပို့ထားပါတယ်
VOA American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာမေလကုန်ပိုင်းကစတင်ပြီးတော့ပြည်သူအများစုကနေအိမ်ပြင်ပကိုအကြောင်းမျိုးမျိုးတွေကြောင့်သွားလာနေကြတာကိုတွေ့ရပါတယ်။အစိုးရအနေနဲ့ပြည်သူလူထုကို COVID-19 နဲ့ပတ်သက်ပြီးတော့အသိပညာပေးလုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်နေစေဖြစ်ပေမဲ့ပြည်သူအများစုအနေနဲ့ဘလို့တုံ့ပြန်နေကြသလဲဆိုတာကိုကြည့်ကြရအောင်ပါမတ်လ23ရက်နေ့ကစတင်ပြီးတော့မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေတွေ့ရှိရပြီးတဲ့နောက်ပိုင်းမှာတော့အစိုးရက ရောဂါပြန့်ပွားမှုထိန်းချုပ်ရေးလုပ်ငန်းစဉ်တွေကိုအစဉ်တစိုက်လှုပ်ဆောင်ခဲ့သလိုပြည်သူအများစုကိုလည်းအိမ်ထဲမှာနေထိုင်ကြဖို့လုပ်ငန်းဝင်တွေမှလည်းအိမ်ကနေလှုပ်ဆောင်ကြဖို့ညွှန်ကြားချက်တွေထုတ်ပြန်ခဲ့ပါတယ်မီလာဟုန်ပိုင်းကစတင်ပြီးတော့ဧပြီလတွင်မှပိတ်ထားခဲ့တဲ့အများပြည်သူနဲ့သက်ဆိုင်တဲ့နေရာတွေ၊ရုံးချို့တွေနဲ့လုပ်ငန်းချို့တွေကိုပြန်လည်ခွင့်ပြုခဲ့ပါတယ်။ရန်ကုန်မြို့မှာနေထိုင်ပြီးတော့မီဒီယာကုမ္ပဏီတစ်ခုမှလုပ်ကိုင်နေတဲ့မက်ဖြူဖြူကလည်းခုလိုကာလအတွင်းမှာအပြင်ထွက်တဲ့သူတိုင်းမတ်တက်စင်တင်ကြောင်းမတက်တဲ့သူတွေကိုဒဏ်ရိုက်တာမျိုးကိုလည်းလှုပ်ဆောင်တဲ့လို့မြင်မိကြောင်းသူမရဲ့အမြင်ကိုပြောပါတယ်
။အပြင်ထွက်လို့မတ်မတက်ရင်ကိုယ်ဆက်ကျောင်းကကာကွယ်နေနေဥပဒေနဲ့အခုဆိုလို့ရှိရင်ရေးယူနေပါတယ်။မနေ့ကတော့မှအမျိုးသားချမ်းတမင်မဲ့သွားတာမက်စ်မဲ့တက်ထားလို့တံခွေနဲ့ထောင်းအကြက်ခံရပါတယ်။ဒါအလိုမျိုးဥပဒေမထွက်ထားလဲကိုယ်မိသားစုကိုယ်ပတ်ဝန်းကျင်ကိုယ်ကိုယ်တိုင်ကာကွယ်ဖို့အတွက်ကကိုယ့်အကူမက်စ်တက်ပြီးတော့သွားရမှာပါ။အဲ့လိုမျိုးလုပ်ပေးရလဲပိုကောင်းပါတယ်
။ရန်ကုန်တိုင်းဒေသကြီးမှာသာမကအခြားပြည်နယ်နဲ့တိုင်းတွေမှာလည်းမက်စ်မတက်ဖဲနဲ့အပြင်ထွက်နေသူတွေ၊ကျမရေးဆိုင်ရာညွှန်ကြားချက်တွေကိုလိုက်နာမှုမရှိသူတွေကိုအရေးယူလဲရှိနေတယ်လို့သိရပါတယ်။မွန်ကြီးနယ်မှာလည်းအစိုးရရဲ့ခွင့်ပြုချက်နဲ့ဈေးဆိုင်အချို့ပြန်လည်ဖွင့်လှစ်ရောင်းချခဲ့တယ်လို့အစိုးရအနေနဲ့ညွှန်ကြားချက်တိုင်းလိုက်နာဆောင်ရွက်မှုမရှိသူတွေကိုတော့တတိပေးတာမြစ်တာတွေ၊ဒဏ်ငွေရိုက်တာမျိုးတွေနဲ့ဆောင်ရွက်နေတာကိုတွေ့ရပါတယ်။မွန်ပြည်နယ်တထုံမြို့နယ်စေပင်သာယာရေးအဖွဲ့မှဒုတိယညွှန်ကြားရေးမှူးဦးအောင်ထွတ်ကဈေးရောင်းချမှုတွေကိုစနစ်တကျနဲ့ရောင်းချနိုင်ဖို့အတွက်စီစဉ်ဆောင်ရွက်ထားပြီးကြောင်းကိုခုလိုပြောပါတယ်
။ဆွေရဖွဲ့ညွှန်ကြားရေးရတယ်။ကျန်တဲ့အရင်ကရောင်းချခွင့်မရခဲ့တဲ့ဆိုင်တွေကိုအတမတ်တက်စီကံနဲ့အညီပေါ့နော်။အတူတူစနစ်ဆိုင်မှာအဆိုင်ရှင်ပါဝင်၃ဦးပဲဒါဈေးထဲဝင်ရမယ်။သမထရတဲ့ဧရာတိကျော်တော့မရောရဘူးအဲရေရောင်တဲ့ချိန်မှာလည်းမက်စတက်ပြီးအောင်ရမယ်ဆက်ဖြစ်ပါနော်အဲအစိုးရဘက်ကနေတော့ဒါချပြတဲ့တောင်စီကန်နဲ့ညီပေါ့နော်အဲပြည်သူတွေအဲ့လိုဈေးလောက်ဝယ်တဲ့ချိန်မှာအငြင်းကင်းကင်းနဲ့နော်လောက်ဝယ်ဖို့အတွက်ကိုအသိပညာပေးတဲ့ဗနိုင်းဒီကျွန်တော်တို့ကျင်ညာတာပေးတယ်
မွန်ပြည်နယ်မှာလည်းပြည်သူများစုအနေနဲ့ mask တက်ဖို့မတက်ရင်ဒဏ်ကြီးတက်မှတ်ပြီးတော့စီမံဆောင်ရွက်နေကြောင်းကိုဦးအောင်ထွတ်ကခုလိုပြောပါတယ
်အဝမှာဒါအပူရင်တိုင်းတော့ဗောနော် mask တက်mask မပါလာတဲ့ဈေးဝယ်တဲ့ပုဂ္ဂိုလ်တွေကတော့ mask မပါတာမျိုးလည်းရှိတတ်တယ်ရှိတတ်တော့ကျွန်တော်တို့ကဈေးတွင်းမှာ mask မတက်ရင်ဒဏ်ငွေတစ်တောင်းဆိုတာလည်းညွှန်ကြားတဲ့အတွက်ကြောင့်ဈေးရောင်းတဲ့ဈေးတွေကတော့ကျွန်တော်တို့ဒဏ်တက်ကံွေရရှိချက်တမျိုးတော့ရှိတယ်
။အစိုးရအနေနဲ့ကျမရေးဆိုင်ရာအသိပညာပေးတာတွေကိုဆက်လက်လှုပ်ဆောင်နေသေးဖြစ်ပေမဲ့ပြည်သူလူထုရဲ့ပူးပေါင်းကူညီမှုတွေလိုအပ်နေသေးဖြစ်တယ်လို့မြင်မိကြောင်းကိုဗစ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုအနေနဲ့ကျမရေးအသိနဲ့ကာကွယ်ရေးလုပ်ငန်းစဉ်တွေကိုခုထပ်ပို့ပြီးတော့အာရုံစိုက်တင်ကြောင်းတထုံမြို့နယ်ချက်ချီနီဥက္ကဋ္ဌကအခုလိုပြောပါတယ်
။ဒီပုံမှာဒီအစိုးရရဲ့ထိန်းချုပ်နိုင်ငံကြောင့်လည်းသင်တလို့မတူသွားတယ်ပေါ့ကိုဗစ်နဲ့ပတ်သက်ပြီးအရင်လိုမဟုတ်တော့ဘဲနဲ့ပေါ်ရောက်လာတော့ပေါ့မတ်တယ်မတက်တော့အပြင်နေလဲဆက်ကျင်လို့ထွက်နေကြတယ်ဆိုတော့အဲ့ဒီပုံမှာကျွန်တော်တို့ကဒီအသိပညာပြီးတကြောပြန်ပြန်လို့တင့်ပြီးလို့ထင်လို့အချက်ချင်းဒီအသိအနေနဲ့ဒီဆောက်လို့ကျွန်တော်တကြောပြန်ပြန်လို့တော့ဌာနတွေကလည်းအသိပညာပြီးတဲ့လောကမှာဒီဟိုလော့စကီကတည်းက live ပေါ်တယ်ဟိုရောက်တဲ့မှာပန်းတက်လို့ပြည်ဒါပေမဲ့လူတွေကစာမဖတ်ကြဘူးလော့စပီကာနဲ့ဒီစကလုံးလေးကိုပြောတဲ့ခါကျရင်တိတ်ဆိတ်ဝင်သွားကြအောင်ဒါဆိုရင်တို့ကလူတွေအ ਨੇ ဆုံးတော့ဆက်ကုန်းပြောရင်တစ်ခွန်းနှစ်ခွန်းလောက်အ ਨੇ ဆုံးဝင်အောင်ဟိုအချင်းလေးတွေနဲ့ပြောတော့ပါ
တို့ရအနေနဲ့အပြင်ထွက်သွားလာနေကြတဲ့သူတွေကို mask step ဖို့လက်ဆေးဖို့တူးနဲ့တူ6ပေအကွာကနေပြောဆိုဆက်ဆံဖို့အသိပညာပေးလုပ်ငန်းတွေကိုမြန်မာနိုင်ငံအနှံပြားမှာလှုပ်ဆောင်နေစေဖြစ်ပါတယ် mask မတက်တဲ့အတွက်ဒဏ်ရိုက်နေခြင်းနဲ့ပတ်သက်ပြီးတော့ပြည်သူတို့ကသူ့အမြင်ကိုခုလိုပြောပါတယ
် mask ကိုမဝယ်နိုင်တာလဲပါရင်ပါမယ်ဒါမှမဟုတ်ဒီယောဂါကိုမကြောက်တာလဲပါရင်ပါမယ်မဖြစ်သေးတာကိုကိုယ်ကိုယ်တိုင်မှမဖြစ်သေးတဲ့ခါကျတော့ငါ့ကိုမကြောက်လို့ပဲမတက်သေးလို့တော့မြင်တယ်လို့လို့ဆိုကြားတိရတဲ့လောက်ကတော့မတ်မတက်လို့ရှိရင်ဒဏ်ရိုက်တယ်ပြောတယ်ဒါပေမဲ့ဒဏ်ကြီးနေနေရတော့တထောင်လို့တတ်မှတ်ပြီးတော့သူတို့ဒဏ်ရိုက်ကြတယ်ပြောဒါပေမဲ့အဲ့ဒီတထောင်ရိုက်မဲ့ပြည်သူဝင်လာတဲ့လူမှမတ်မပါဘူးဆိုရင်မတ်တစ်ခုကိုလက်ရှိပြည်မှာ900လောက်ပေါ့ပြည်သူတထောင်လောက်နဲ့2000လောက်နဲ့ဒဏ်ရိုက်မဲ့ပြည်သူကမတ်ကိုရောင်းစီခြင်း
မတ်စတာဆင်ကြဖို့အတွက်ဒေါအောင်ဆန်းစုကြည်အနေနဲ့လူမှုကွန်ရက်ကနေကိုယ်တိုင်လုံးမတ်စ်နဲ့ပြိုင်ပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်မှာတော့ပြည်သူအများစုကကိုယ့်မိသားစုအတွက်ကိုယ်တိုင်လုံးမတ်စ်တွေကိုအသုံးပြုလာခဲ့ကြပါတယ်ဈေးကွက်ထဲမှာလည်းမတ်စ်ဈေးနှုန်းတွေတိတိတသာကျဆင်းသွားတာကိုတွေ့မြင်ရပါတယ်အရင်တုန်းကမတ်စ်တစ်ခုကိုအနည်းဆုံးငွေချက်900ခန်းကနေအမြင့်ဆုံးချက်1000ခန်းထိမြင့်တက်ခဲ့ပါသေးတယ်။အခုချိန်မှာတော့ဈေးကွက်ထဲမှာ mask တစ်ခုကိုငွေချက်200ကျော်ခန်းထိရောင်းချနေကြတာကိုတွေ့မြင်ရပါတယ်။ကျမမေတ္တာဟိမ်မှာမြင့်မခသတင်း agency ကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
တော်တာရှင်များရှင်ကျမသင်္ကီထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်ကိုဗစ် -19 ကြောင့်လူစုလူဝေးမလုံရခီးသွားလာရေးကန့်သတ်ချက်တွေကြောင့်ဟင်းသီးဟင်းရွက်တစ်သီးဝလံထုတ်လုပ်သူတွေဆုံးရှုံးမှုများခဲ့ပါတယ်ပြည်ရင်းပြည်ပဈေးကွက်ဆိုင်ရာအချက်လက်ပြည်တွင်းစိုက်ပျိုးထုတ်လုပ်မှုဆိုင်ရာအချက်လက်တွေနှဲပါတဲ့ကုန်စည်ဈေးကွက်ကိုလေလွှင့်မှုနဲ့အောင်ပြုပြင်ပြောင်းလဲနိုင်ဖို့အခွင့်အရေးရောရှိနေပါသလားမြန်မာနိုင်ငံတည်တည်ဝလံပန်းမှန်နဲ့ဟင်းသီးဟင်းရွက်စိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့အတွင်းရေးမှူးဦးကျော်သူကတော့စိုက်ပျိုးထုတ်လုပ်သူတွေရဲ့ဆုံးရှုံးရမှုနဲ့ဒါတွေကိုဘယ်လိုပြုပြင်နိုင်မလဲဆိုတာကိုဆွေးနွေးထားပါတယ်ရှင်
ဒီဂျမ်မတိုင်းငင်းလောက်ကနေစတော့မှထွက်လာတဲ့ဒီညံကတော့ခင်းညင်ဒီနဲ့ကော်ပီတုတ်ဖြစ်ပါတယ်အများဆုံးထွက်လာတာပေါ့နော
်
မနစ်ကဆိုရင်ဒီကော်ပီတုတ်တွေကတစ်ဆုပ်ကိုထောင်စည်းရတယ်အဲ့ဒါကြောင့်မလို့လေတောင်သူတွေကဒီနေ့မှအဲ့ဒါကိုမျောကိုပြီးတော့စိုက်ကြတာပေါ့နော်တကယ်လည်းထွက်လာတဲ့အချိန်မှာတစ်ထောင်မပြောနဲ့တရာတော့မရတော့ဝယ်မဲ့လူမရှိတော့ခင်းနေပြစ်လိုက်ရတဲ့အနေအထားမျိုးဖြစ်တယ်ဖြစ်တာကလည်းဒါအလုံးသိပြီးသားပေါ့နော်ဒီ COVID-19 ကြောင့်ဒီကျွန်တော်တို့စားသောက်ဆိုင်တွေအကုန်လုံးပိတ်ခိုင်းနေသာသာဆိုင်နေမရှိတော့ဘူးလူစုလူဝေးမလုပ်ရဘူးဆိုတော့အလူတန်းနေလည်းမရှိတော့ဘူးเนาะကျွန်တော်မြန်မာပြည်နေထားရတော့အလူတန်းနေမှာဒီကော်ပီတုတ်လိုခဲညင်သီးတို့အရန်တုံးနေပေါ့เนาะသာသာဆိုင်ကြီးရဲ့ခေါက်ဆွဲကျော်ဂျာလန်ကျော်စတဲ့ဒီပစ္စည်းတွေမှာအတုပ်တွေမှာဒီခဲညင်သီးတို့ကော်ပီတို့ကအများဆုံးတော့သာသာဆိုင်ကြီးပိတ်တယ်ဟိုတယ်တွေပိတ်တယ်လူမစုအလုပ်လူတန်းနေမလုပ်ရဘူးဆိုတော့ဝယ်လူအားကျသွားတယ်
ခင်းသီးခင်းရွက်ဈေးကွက်ကဟိုလမ်းပန်းဆက်တော်ရေးတည်ယူပို့ဆောင်ရေးကြောင့်ပြတ်သွားတဲ့အနေအထားလို့မြန်ပြောလို့ရပါသလား
အခုလုံးပါတယ်ကတည်ယူပို့ဆောင်ရေးလည်းပါတယ်ဈေးခွက်ကြောင့်လည်းပါတယ်ပေါ့နော
်
ပထမဆက်စပ်ချင်းဖြစ်တာတော့တည်ယူပို့ဆောင်ရေးပါကျွန်တော်တို့ဒကြံမတိုင်ငင်လောက်ကနေဆက်လိုက်တာမှာကားတွေဒကြံတွင်းကာလပေါ့နော်ကားတွေမသွားနိုင်တော့ဘူးနောက်ကျွန်တော်မြန်မာပြည်မှာဒီညမထွက်ရမိတ်နေထုတ်လိုက်တယ်ပေါ့နော်စားထုတ်ထုတ်ခြင်းတော့ည10နိုင်ရနေမနက်4နိုင်ဆိုတော့နောက်လူမစုရတော့ဒီလူ9ယောက်တက်ပို့မစုရတော့ဘာလို့လုတ်လိုက်တယ်လုတ်လိုက်တဲ့အချိန်မှာအမင်းကတော့ဒီပြည်တော်စုဆိုရထုတ်တာတခုပဲပေါ့နော
်
ဒါပေမဲ့ပြည်နယ်တိုင်းအားလုံးပြန့်သွားတဲ့အချိန်မှာအောက်ချီမှာရက်ကြီးတွေကိုရောက်သွားတဲ့အချိန်မှာရက်ွက်တွေကြီးရွာတွေရဲ့ဟိုစီမံခန့်ခွဲမှုကတကြောင်တကာတာတရွာတပုံစံပဲအဲ့တော့တချို့နေရာတွေကလည်းလောလောကူကူလင်းလင်းမြန်မြန်နဲ့ပဲလုတ်လိုက်တယ်တချို့နေရာတွေကလည်းမလုပ်ဘူးပေါ့ကားသမားဘယ်ရလဲရန်ကုန်ကလားဘယ်ရလားဘာလားဝါတာဂိနဲ့စစ်တဲ့ဟာမျိုးတွေရှိတော့စသချင်းမှာအဲ့လိုပြဿနာတွေတက်တယ်ပေါ့နော်ပုံမှန်တစ်ရက်နဲ့လာတဲ့ဟာက၄ရက်လောက်ဖြစ်သွားတယ်ပေါ့နော်နောက်အခင်းနေတဲ့မှာခူးရတဲ့ဟာမှလည်းပြဿနာတက်တယ်ပေါ့လူ၅ယောက်ထက်မပူွားဆိုတဲ့ဟာကိုတချို့တွေကလည်းဟာဒီစိုက်ခင်းဆိုတာကဧကရီယာနဲ့ထောင်နဲ့ချီတာဒီသူတို့ဒီ social distancing ပြောတဲ့6ပေမပြောနဲ့ပေ60ချပြီးခုတ်ရင်တော့ကျွန်တော်တို့ကရတယ်ပေါ့နော
်အ
ဲ့လိုမျိုးဆိုတော့ဟိုဟိုအဆင်ပြေတဲ့နေရာတွေလည်းရှိတယ်တချို့နေရာတွေကကြတော့လုံးဝစာအုပ်တိုင်းမဲ့9ယောက်ထပ်ပို့ရင်လုံးဝမရဘူးဆိုပြီးမှမလုပ်ရတော့ဒီငရုတ်သီးတို့ဘာတို့မှဟိုဒုက္ခရောက်သွားတဲ့ဟာမျိုးတွေလည်းရှိပါတယ်
အဲ့တော့ဒီအခုလိုမထင်မှတ်ဖက်နဲ့ COVID-19 ဖြစ်လိုက်တဲ့အတွက်ဆရာတို့ဒါဈေးကွက်မှာတော်လေးကမောက်ကမဖြစ်တာပေါ့နော်ဆိုတော့ဒီ COVID-19 အလွန်ကာလမှရောဒီဟင်းသီးဟင်းရွက်ဈေးကွက်အပြောင်းလဲပေါ့နော်ဆရာတို့ဘာတွေလုပ်ဖို့မြင်ပါသလဲရှင်
ကျွန်တော်တို့ပြင်ဆင်ရမယ့်ဟာတော့အများကြီးပဲပေါ့နော်ပြောင်းလဲရမယ့်ဟာတွေလည်းအများကြီးပဲပေါ့ဘာလို့လဲဆိုတော့ COVID-19 ပြီးသွားတဲ့အချိန်မှာကျွန်တော်တို့ COVID-19 မတိုင်ခင်ကာလလို့ပုံစံမျိုးတော့ပြန်မရောက်တော့ဘူးဈေးကွက်ကလည်းအဲ့ပုံစံမျိုးမဖြစ်တော့ဘူးအစ်စ်ပုံစံဖြစ်သွားမယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့ရန်ကုန်မြို့မှာတော့ထူးထူးခြားခြားပါတွေ့ရလဲဆိုတော့ဒီဒကြံကာလမှာအကုန်လုံးပြင်မထွက်ကြနဲ့ဆိုပြီးနေလိုက်တဲ့အချိန်မှာအဲလူတွေရဲ့ယဉ်ကျေးမှုကဘယ်လိုဖြစ်သွားလဲဆိုတော့ online ပေါ်ကနေဈေးဝယ်တယ်မှာစားတယ် delivery နဲ့ပို့တဲ့ဟာကိုခြေနဲ့တယ်အဲအဲ့ဒီဟာလေးကိုအဲအယဉ်ကျေးမှုတွေဖြစ်သွားတယ်အခုပြီးသွားတဲ့အချိန်မှာလည်းဒီအားလုံးနဲ့ကြားကြမှာပါ delivery service တွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ် online ကရောင်းနေရတဲ့ဟာတွေတွင်းတွင်းကျယ်ကျယ်ဖြစ်နေတယ်ပေါ့နော်ဒါကလည်းတစ်ပိုင်းအဲ့အတွက်လည်းကျွန်တော်တို့ ပြင်ဆင်ထားတာရှိပါတယ်ကျွန်တော်အသင်းအနေနဲ့ဒီ mobile app ကလေးတစ်ခုလုပ်ထားပါတယ
်မြန်မာနိုင်ငံမှာကဒီဈေးကွက်ဆိုင်ရာအချက်လက်ပေါ့နော်ပြည်တွင်းစားသုံးမှုဘယ်လောက်ရှိတယ်ဆိုတော့ဈေးကွက်စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့အထူးသဖြင့်ဟင်းဒီဟင်းရွက်ပေါ့နော်ဒီကုံစိမ်းဈေးကွက်မှာပို့ပြီးတော့လိုအပ်လာမယ်ထင်ပါတယ်ဆရာတို့ဘယ်လိုမြင်ပါလဲရှင
်ဟင်းဒီဟင်းရွက်တွေတည်ပြီးလာနေဒီဈေးကွက်မှာဝယ်လူအားဘယ်လောက်ရှိတယ်ဘယ်လောက်ဆိုင်ကမလဲဆိုတဲ့ဟာနဲ့ပတ်သက်လို့ data အချက်လက်ကတော့တကယ်လိုပါတယ်လိုပါတယ်ဆိုတာကျွန်တော်တို့တိုင်းပြည်မှာလက်ရှိဖြစ်နေတဲ့ဟာကဘာလဲဆိုတော့ပြောမယ်ဆိုရင်တော့အဲဒိုင်ပင်စီးပွားရေးလို့ခေါ်တာပေါ့နော
်
ဒီနှစ်ပဲကောင်းတယ်ဆိုရင်ပဲကိုလူတွေအကုန်လုံးဝိုင်းလိုက်ဆိုင်ကြတယ်ဖေးရကောင်းတယ်ဆိုရင်ဖေးရလိုက်ဆိုင်ကြတယ်ပေါ့နော
်အ
ဲ့တော့နောက်ဆုံးပဲအိန္ဒိယကမွေးတော့ဆိုလို့ဆိုလဲဆိုတော့ပဲသမားတွေဖျဲလိုက်ဆိုင်လို့ဖျဲစည်းကွက်ပြတ်တဲ့ပြဿနာမျိုးရှိတယ်ပေါ့နော
်
ပုံပြီးတော့ကောင်းနေဆိုပုံပြီးတော့လိုက်ဆိုင်တဲ့ပြဿနာမျိုးရှိတယ်သွားတဲ့ပုံစံကတီးနံနေကိုစိုက်ကောင်းတယ်လို့ကြားတဲ့ဟာစိုက်ထွက်လာတော့မှဈေးကွက်ကိုရှာဆိုတဲ့စနစ်မျိုးဖြစ်နေတယ်အဲ
့
ဒီအစားကျွန်တော်ကဘာလို့သိနေတာလဲဆိုတော့ဈေးကွက်မှာဒီမန်းရှိတဲ့ဟာကိုကျွန်တော်ကလူချင်းနဲ့ပမာဏလောက်နဲ့ချိန်ဆပြီးတော့မှစိုက်တဲ့စနစ်မျိုးလုပ်ရမှာပေါ့နော်အဲ့ဒီအတွက်ဘာလို့လာမလဲဆိုတော့ကျွန်တော်တို့ကcontract family မျိုးဟာမျိုးတွေလိုလာမယ်အ
ဲ့
တော့ဒီမှာ company တစ်ခုကကြားခံပြီးတော့ဈေးနှုန်းတစ်ခုနဲ့တည်တည်ငြိမ်ငြိမ်ဝယ်ပေးမယ်ဘယ်လောက်ပဲစိုက်ပြီးလို့ရှိရင်ပြန်ပေးမယ်ဆိုတဲ့ဟာနှုတ်နှစ်ဖက်ယုံကြည်မှုကလည်းလိုပါတယ
်ဆရာခုနကပြောသလို contract family ပေါ့နော်ဒီ company တစ်ခုကဝယ်မယ်ဈေးကွက်ကိုသူ့ဟာသူရှာမယ်ဆိုတဲ့ပုံစံမျိုးတစ်ခုတွင်းတွင်းကျယ်ကျယ်ပြီးပြီးပြင်းပြင်းပေါ်လာဖို့ရောဆရာတို့ဟိုဘာတွေလုပ်နိုင်ပါမလဲရှင်တဲ့ဒါမျိုးပုံစံမျိုးပေါ်လာရင်တော့တော်တော်လေးအဆင်ပြေမဲ့သဘောရှိပါတယ်
အဲသူများနိုင်ငံတွေမှာတော့အဲ့လိုမဟုတ်ပဲねကျွန်တော်တို့ကစိုက်တဲ့လူကစိုက်တဲ့လုပ်ပဲလုပ်တယ်ထွက်လာရင် processing လုပ်ချင်တယ်ဆိုလဲ processor ကတည်တံစိုက်ရုံနေထောင်ထားပြီးလုပ်တယ်ပေါ့နော
်
ဈေးကွက်မှာရောင်းချင်တယ်ဆိုလဲဈေးကွက်မှာ middleman တွေကတက်တက်ရှိတယ်ခုနကလို exporter တွေတက်တက်ရှိတယ်ပေါ့သူကလည်းသူပြည်တွင်းရောင်းမယ်ဆိုပြည်တွင်းဒီပပို့မယ်ဆိုဒီပပေါ့သူလူတွေနဲ့သူလုပ်ကြတယ်ပေါ့ကျွန်တော်စီမှာကအများစုကအဲအဲ့ချင်းမှာအတာအကုန်လုံးအတာတွေနေရာအသီးသီးရဲ့ row ကိုတယောက်တစ်ယောက်ယူပြီးလုပ်နေတဲ့အခါမှာဒီပြဿနာမျိုးတွေဖြစ်တာလည်းဖြစ်ပါတယ်။နောက်တစ်ခုကတော့ company တွေကဘာလို့ဒီဟာမှာထဲထဲဝင်ဝင်မဝင်လဲဆိုတော့ခုနကကျွန်တော်ပြောခဲ့တဲ့ချင်းမှာဖြစ်ခဲ့တဲ့နမူနာပြဿနာတွေပေါ့နော်
။
အဲ့ဒီပြဿနာတွေကြောင့်နောက်ဦးနှစ်ဖက်ယုံကြည်မှုပျောက်နေတာအဓိကတော့ contract family လုပ်မယ်ဆိုရင်တောင်သူကလည်းမယုံဘူး company ကလည်းမယုံဘူးပေါ့။ဘာဖြစ်လဲဆိုတော့တောင်သူကလည်းခုနကပြောသလိုလူတိုင်းတော့မဟုတ်ပါဘူးတချို့တွေကဈေးကောင်းတယ်ဆိုရင်ဒီစာချုပ်ချုပ်ထားတဲ့ company ကိုမရောင်းမင်းနဲ့နည်းနည်းပပလောက်ပေးပြီးကျန်တဲ့ဟာတွေပြောင်းရောင်းတယ်နောက်ဆုံးပေးရင်တော့မှခေါင်းသီးတွေခေါင်းထွက်တဲ့သီးနှံတွေကိုအပြင်ကိုရောင်းပြီးတော့မှအညံသီးတွေကိုစာချုပ်ချုပ်တဲ့ company ကိုပြီးတယ်ပေါ့ company ဘက်ကလည်းတစ်ခါတလေမှပြက်ကွက်တဲ့ဟာတွေရှိရပေါ့ဈေးနှိမ်သွားလို့ရှိရင်မဝယ်တော့တာလို့ကြောက်မှုမှုပြတာလို့ဒီလိုမျိုးတွေရှိတဲ့ခါကျတော့ပြောင်းနေတယ်
VOA ရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မော်ပါ။ online ကနေအလွယ်တကူဝယ်ယူနိုင်တဲ့သွေးပေါင်ခြင်းတိုင်းတဲ့ဆက်တော်တော်များများမှန်ကန်မှုမရှိဘူးလို့ Australian နိုင်ငံသုတေသီတွေကလေ့လာတွေ့ရှိခဲ့ပါရယ်။ Tasmania တက္ကသိုလ်ရဲ့ Manage ဆေးသုတေသနဌာနကသုတေသီတွေက Amazon နဲ့ eBay online ဈေးကွက်တွေမှာရောင်းတဲ့သွေးပေါင်ခြင်းဆက်အပါအဝင် Australian နိုင်ငံမှာဝယ်လို့ရတဲ့သွေးပေါင်ခြင်းဆက်တွေကိုလေ့လာခဲ့ကြပါရယ်။ဆက်အမျိုးအစားပေါင်း1000နီးပါးကိုမှန်မှန်ကန်ကန်တိုင်းတာရဲ့လားလို့အတိအချစစ်ဆေးတိုင်းတာမှုတွေလုပ်ခဲ့ကြတာဖြစ်ပါတယ
် Only in total 7% had been rigorously valid
ကျွန်တော်တို့အတိအချစမ်းသပ်မှုလုပ်ခဲ့တဲ့အထဲမှာတုံးလို့ရတဲ့အချက်လက်မှန်တယ်လို့ပြောနိုင်တဲ့ဆက်က900ခန့်လုံးပဲရှိပါတယ
် Manage ဆေးသုတေသနဌာနဒုတိယညွှန်ကြားရေးမှူး James Sherman ပြောပြခဲ့တာပါလက်မောင်းမှာပတ်ပြီးတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောလက်ကဝတ်မှာတိုင်းတဲ့သွေးပေါင်ချိန်ဆက်တွေရောနိုင်လိုလက်မှာတစ်ချိန်လုံးဝတ်ထားရတဲ့ wearable devices တွေကိုပါတိုင်းတာခဲ့ကြတာမှာအများစုကစိတ်ချလက်ချတုံးလို့ရလောက်အောင်မမှန်ဘူးဆိုတာကိုသုတေသီတွေကတွေးရှိခဲ့ကြပါတယ်။အဲ့လိုမျိုးသွေးပေါင်ချိန်တိုင်းတဲ့ဆက်မျိုးတွေကိုမြန်မာနိုင်ငံမှာလည်းအလီဘာဘာလို online ဈေးကွက်တွေမှာဝယ်လို့ရနေတာပါ။မှန်မှန်ကန်ကန်မပြတဲ့ဆက်တွေကိုအားကိုးနေတဲ့သွေးတိုးရှိသူတွေအတွက်တိတ်ဆိုးရင်စရာဖြစ်ပါတယ်လို့ပါမောက်ခ James Sherman ကပြောပါတယ်
။ If a blood pressure device is inaccurate,and it's inaccurately measuring your blood pressure to be low and you've got high blood pressure
သွေးပေါင်ချိန်တိုင်းနဲ့ဆက်ကောင်းကောင်းအလုပ်မလုပ်လို့ကိုကသွေးတိုးနေပေမဲ့သွေးမတိုးဘူးလို့ပြရင်ဒါကတကယ်ပြဿနာကြီးပါတကယ်လို့သွေးတွေအများကြီးတိုးနေတယ်လို့ဆက်ကမှားပြီးတော့ပြရင်လဲကိုကမလိုပဲဆေးတွေတောက်ပြီလို့မလိုလားအပ်တဲ့ဘေးထွက်ဆိုးကျိုးတွေခံစားရနိုင်ပါတယ်ဒါကသွေးတိုးရောဂါရှင်တွေအတွက်နောက်ထပ်မလိုလားအပ်တဲ့ထိခိုက်မှုတွေဖြစ်ပါတယ
် online ဈေးကွက်ပေါ်မှာသွေးပေါင်ချိန်တိုင်းနဲ့ဆက်မျိုးစုံကိုရောင်းနေကြပေမဲ့ကိုနေတဲ့နိုင်ငံကအစားအသောက်နဲ့ဆေးဝါးဆိုင်ရာဌာနကစိတ်ချရတယ်လို့အသိအမှတ်ပြုမထားရင်ဝယ်မသုံးသင့်ဘူးလို့လည်းသူကအကြံပေးပါတယ်လူတယောက်ရဲ့ကျန်းမာရေးကိုစစ်ဆေးတဲ့နေရာမှာ သွေးပေါင်ရှင်တိုင်းနာကမှန်ကန်ဖို့တိတ်ခိုအရေးကြီးတယ်လို့အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမတ်တီတကူကျော်မြင့်ကရှင်းပြပါတယ်
သွေးပေါင်ချိန်အရန်တိုးနေတာတို့အရန်ညော့နေတာတို့မသိရခါကျရင်နှလုံးကအခြေအနေကိုအရန်ဆိုးသွားပြီးတော့မှသူကလိုအပ်တဲ့အချိန်မှာမြင့်မြန်ဆန်ဆန်မကုနိုင်တဲ့အတွက်အဲ့လိုအသက်ပါဆုံးရှုံးနိုင်တဲ့အထိဖြစ်နိုင်တယ်ဖြစ်နိုင်ပြီးတော့နောက်ပြီးတော့ဒီလိုဘယ်လိုပြောမလဲဒီရိုးရိုးအပ်နဲ့ထွင်ရတဲ့ဟာကိုဗာလဲပစိန်နဲ့ပေါက်တလိုမျိုးပေါ့နော်အဲ့လိုမျိုးဖြစ်ပြီးတော့အဲ့လိုဆိုးတဲ့အထိကိုရောက်သွားနိုင်တယ်ရိုးရိုးဟာလေးကိုဒီတိုင်းဆေးလေးကိုတစ်နေ့တစ်လုံးတောက်ပြီးတော့ကုလို့ရတဲ့ဟာနဲ့အဲ့လိုပြီးွားမဲ့ဟာကိုအသက်ပါအဲ့လိုဆုံးရှုံးနိုင်တဲ့အထိဖြစ်သွားနိုင်တယ
်လူတယောက်မှာယောဂရှိမရှိသိနိုင်အောင်လို့သွေးပေါင်တန်းရတာဖြစ်တယ်လို့ယောဂချိနေပြီဆိုတာသိရင်လည်းအချိန်မီကုသကြဖို့ဖြစ်ပါတယ်သွေးတိုးယောဂလို့ယောဂရှိနေကြသူတချို့ကအိမ်မှာအလွယ်တကူသုံးလို့ရတဲ့သွေးပေါင်ချိန်တိုင်းဆက်တွေကိုဝယ်ပြီးတော့သုံးကြပါရစေ။အဲဒီဆက်တွေအနေနဲ့မှန်ကန်တဲ့အတိုင်းအတာမပြဘူးဆိုရင်ဆိုးဝါးတဲ့ကျန်းမာရေးအကျိုးဆက်တွေဖြစ်သွားနိုင်ပါတယ်
။တချို့သွေးသွိုးတွေဆိုရင်အလိုမျိုးသူတို့ရဲ့နံပါတ်တွေကိုကြည့်ပြီးတော့မှဆေးရထားတော့ဘလောက်မီလီဂရမ်တောက်ရမယ်ဆိုတာရှိရလေ။အဲလိုရှိရခါကျတော့အဲ့ဒါကြီးပို့တောက်တဲ့ခါကျတော့ဟိုကနှလုံးခုန်လုံးကပို့ပြီးတော့နည်းပြီးတော့မှအဲလိုမူးမေ့တာတော့ဘာလို့နောက်ပြီးတော့အဲ့ဒီနှလုံးကိုပို့ပြီးတော့အရန်ထိသွားနိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီကမားတယ်ဟာကိုသူကပြင်တာပို့ပြီးတော့ပြင်တယ်ဆိုတော့ပို့ပြီးတော့ဆူသွားပုံမှန်အဲ့လိုမျိုးတွေဖြစ်တာ
ဒီမာလီဟိုအမေရိကန်မှာနောက်တစ်ခုသိကျင်တာကတကယ်လို့ပေါ့နော်အဲ့လိုလူနာတွေကိုအထူးသဖြင့်ဒီခုနပြောလို့ပေါ့သွေးရိုးယောဂရှိတဲ့သူတို့သွေးပေါင်ချိန်ကိုပုံမှန်တိုင်းဖို့လိုတဲ့လူနာတွေမျိုးတွေအတွက်ကိုကအိမ်မှာဆက်ဝယ်ထားကျင်တယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒါမျိုးဘလို့ဆက်တည်းစိတ်ချရတယ်ဆိုတာမျိုးကဆေးရုံနေဆရာဝန်တွေကဟိုအကြံပြုတာမျိုးကရှိလားရှက်
မရှိဘူးဘာဖြစ်လို့လဲဆိုတော့စက်တရားလည်းအများကြီးဘာလို့အရင်တော့ဆိုရင်တော့အဲ့လိုဟိုအစည်းအုံနေမှာလာပြီးတော့လာပေးရပါရှိရပေါ့နော်အဲ့လိုမျိုးဆိုဆရာအောင်ကတုံးကြည့်ပြီးသူတို့ကြိုင်တော့တကယ်ပါဖြစ်တာပေါ့ဒါပေမဲ့နောက်တစ်ခါအခုကဘလို့ပဲလုပ်လဲဆိုတော့အဲ့လိုဆရာဝန်တွေကအရန်ကိုမားတဲ့ဟာတွေမရအောင်ဘလို့လုပ်ရမယ်လို့ပဲပြောတယ်ဘလို့ပြောမလဲအဲ့လို guideline တွေပဲလို့ပေးလိုက်တာပေါ့ဆိုသူတို့ပြောတာတော့ဘလို့ပြောမလဲမရဲအဲ့လိုဟိုကချိန်တဲ့ခါကျရင်အမြဲတမ်းမလုပ်ရမလဲဆိုတော့ exercise တွေပါရင်မလုပ်ထားနဲ့အေးစစေးထိုင်အဲ့လိုမျိုးအရန်စားရတောက်ထိုင်မလုပ်ထားဘူးပေါ့နော်နောက်ပြီးတော့စိတ်ကိုအေးထားပြီးနောက်တစ်ခါကြောက်လေဒီလားတချို့လူတွေကတကယ်အဲ့လိုတိုင်းတဲ့ခါကျရင်အရန်ကိုဟိုဖြစ်တာရှိရလေအဲ့လိုကြောက်ပြီးတော့အရန်မြင့်လာရှင့်မြင့်တဲ့ခါကျတော့သူတို့တခုအေးနောက်တစ်ခုပြောတဲ့ဟာကျတော့ဗာလဲဆိုတော့အဲ့လို happy top ပေါ့ပျော်တဲ့ဟာလေးကိုတွေးပြီးရင်တချို့နည်းနည်းအသက်ကြီးရဲဟိုဟာဘိုးဘွားကြီးတွေဆိုသူတို့ရဲ့ကလေးတွေအကြောင်းစဉ်းစားပေါ့နော်အဲ့လိုမျိုးဆိုတကယ်အဲ့လိုပြောပြီးလှုပ်သွားရင်ဆိုရင်ဒီမားရဲ့အတွေ့အကြုံရပေါ့နော်ပိုလဲတိကျတဲ့ဟာကိုရတယ်ပြီးနောက်တစ်ခုကတော့ခဏခဏတိုင်းတိုင်းဆိုတာခဏအဲ့လိုနားပြီးရင်တိုင်းအဲ့လိုရက်ပြီးရင်လည်းတိုင်းပြောင်းပြီးတိုင်းပေါ့နော်အဲ့လိုပြောင်းပြီးတိုင်းပြီးမှကြည့်မှအဲ့ဟာတွေအကုန်လုံးကအကုန်မိဘတူရဲဆိုမှယုံအဲ့လိုတခြားအဲ့လိုမျိုးအများကြီးဟိုဘက်နဲ့ဒီဘက်နဲ့အဲ့လိုအရန်กว่านี่မယုံနဲ့ပေါ့အဲ့လိုမျိုးပဲပြောလို့ရမှာ
အမေရိကန်ပြည်ထောင်စုဆန်ဒီယေဂိုမြို့မှာရှိတဲ့ Sharp Memorial ဆေးရုံကအစာအိမ်လမ်းကြောင်းဆိုင်ရာအထူးကုသနာပြုမှတ်တည်တခုကျော်မြင့်ဖြစ်ပါတယ်သူပြောသလိုဆိုရင်အိမ်မှာဆက်လေးတွေဝယ်ပြီးသွေးပေါင်ချိန်တိုင်းကြတဲ့သူတွေအနေနဲ့တစ်ချိန်မကတိုင်းပြီးတော့အဖြေတွေကိုစမ်းစစ်သင့်ပါတယ်ဩစတြေးလျနိုင်ငံမှာတော့ Tasmania တက္ကသိုလ် Manage ဆေးသုတေသနဌာန website မှာသွေးပေါင်ချိန်ဇက်ကအသေးအချာစစ်ဆေးထားပြီးစိတ်ချရတဲ့ဆက်ဟုတ်မဟုတ်ဆိုတာကိုသိရအောင်လုပ်ပေးထားပါတယ်ဩစတြေးလျနိုင်ငံအပြင် American, Britain, Germany, Canada, Japan နဲ့ Iceland နိုင်ငံတွေမှာစိတ်ချရတဲ့ဆက်မျိုးတွေကဘာတွေလဲဆိုတာကိုအဲ့ဒီမှာစစ်ကြည့်လို့ရပါတယ်လိပ်စာက menes.udas.edu ဖြစ်ပါတယ် menzies.udas.edu ဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်သက်ရောင်ဒီလမှာတော့အမေရိကန်ပြည်အောင်စုနဲ့ကမ္ဘာတချို့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုရောကြလာတာနဲ့အမျှတချို့လုပ်ငန်းတွေပြန်ပြီးစတင်လည်ပတ်တော်မှာဖြစ်ပြီးတော့အဲ့ဒီထက်မှာတော့ဟောလိဝုဒ်ရဲ့ရုပ်ရှင်ထုတ်လုပ်ရေးလုပ်ငန်းတွေလည်းပါဝင်ပါတယ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာတိုင်ဝမ်ကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ် မရိကန်နာမည်ကျော်ဒါရိုက်တာဂျိမ်းစ်ကင်မရွန်ရဲ့အောင်မြင်ကျော်ကြားလာတဲ့အဖတ်ရုပ်ရှင်ကားကြီးရဲ့နောက်ဆက်တွဲဇလံထုတ်လို့ရေးပိုင်းကိုတော့အခုလာမယ့်သတင်းပတ်တွေမှာပြန်ပြောစတင်တော့မှာဖြစ်တယ်လို့ထုတ်လို့ရေးပိုင်းတာဝန်ရှိတဲ့ဂျွန်လန်ဒူးကပြီးခဲ့တဲ့ရက်ပိုင်းတွင်မှာပဲပြောသွားတာပါဒါဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်မပြန့်ပွားဖို့အတွက်ကမ္ဘာတဝန်းမှာကန့်သတ်ပိတ်ဆို့မှုတွေလုပ်ခဲ့တာကြောင့်ရန်နာထားတာကနေပြီးပထမအဆုံးပြန်ပြီးတော့လုပ်ငန်းစတဲ့သဘောဖြစ်ပါတယ်ကမ္ဘာကယောဂထင်းချိုရေးအတွက်မလလဲလောက်ခရေကတကမ္ဘာလုံးမှာရှိတဲ့ရုပ်ရှင်နဲ့ရုပ်တံထုတ်လို့ရေးပိုင်းတွေရန်နာထားရတာပါအဲ့ကနေတဖြည်းဖြည်းနဲ့တော့တိုင်းပြည်တချို့မှာလုပ်ငန်းတွေပြန်ဆလာတာအခုအာဗာဒါနောက်ဆက်တွဲဇလန်းရိုက်ကူးမဲ့နယူးဇီလန်နိုင်ငံနဲ့ပါဝင်ပါတယ်အာဗာဒါရုပ်ရှင်ထုတ်လို့ရေးအတွက်ပြင်ဆင်မှုတွေအောင်ကျွန်တော်တို့ဘက်ကလုပ်ထားပါတယ်အခုလာမဲ့သတင်းပတ်ထဲမှာနယူးဇီလန်ကိုသွားရမှာမို့အဲ့လောက်စိတ်လှုပ်ရှားစရာတော့မရှိဘူးလို့ဂျွန်လန်ဒူးကသူ့ရဲ့ Instagram စာမျက်နှာမှာရုပ်ရှင်ကားတွေသုံးမဲ့မော်တော်ဘုတ်နှစ်ဆင့်တက်ပုံနဲ့အတူရေးပြတင်ထားတာပါအဲ့ဒီမော်တော်ဘုတ်တွေကိုတော့ဒီစင်းကိုစစ်စင်ရေးသုံးအမြင်ရင် The Matador လို့ခေါ်ပြီးတော့နောက်ဒီစင်းကတော့ရှက်တိုက်ရေးရင် The Picador လို့ခေါ်တယ်လို့ဂျွန်လန်ဒူးကရေးထားပါတယ်အခုရှင်ရမယ့်နယူးဇီလန်နိုင်ငံမှာတော့အစိုးရကကဗေးကာလာတွေမှာတင်းကျပ်တဲ့အသွားကန့်သတ်ပိတ်ဆို့မှုတွေချမှတ်ခဲ့ပြီးတဲ့နောက်မှာယောဂါကူးစက်မှုကတိတိတသားနှေးသွားတာပါဒါကြောင့်မလို့ရုပ်ရှင်ထုတ်လို့ရေးတွေပြန်ဆဖို့ဘေးကင်းလုံခြုံတဲ့အဆင့်ရောက်ပြီးဆိုပြီးတော့နယူးဇီလန်အာဏာပိုင်တွေကအဆုံးဖြတ်ပေးခဲ့ပါတယ်2009ခုနှစ်မှာပြသခဲ့တဲ့ဒီမူရင်းအဘဒါရုပ်ရှင်ကားကကမ္ဘာနဲ့လူကြိုက်များပြီးတော့ဝင်ငွေအမြင့်ဆုံးရတဲ့ရုပ်ရှင်ကားတစ်ကားဖြစ်နေ2019ခုနှစ်ဇူလိုင်လအထိစံချိန်တင်ခဲ့ပါတယ်အဲ့နောက်မှာတော့လူစွမ်းကောင်းတွေအများပြားပါဝင်ထည့်ပြီးတော့ရိုက်ထားတဲ့ Avengers Endgame ကသူ့ရဲ့စံချိန်ကိုချိုးပြီးတော့ဝင်ငွေအမြင့်ဆုံးစံချိန်ကိုရောက်သွားခဲ့တာဖြစ်ပါတယ်။ Director James Cameron က Avatar ရုပ်ရှင်ကနောက်ဆက်တွဲကားတွေထပ်ရိုက်ဖို့အနှစ်တော်ကြာကလေးကစပြီးတော့ season လုပ်နေပြီမဲ့လေဒီကားတွေကိုရုံတင်ပြသဖို့မကြာခဏဆိုလို့ရွှေ့ဆိုင်းရတာတွေဖြစ်ခဲ့တာပါ။
All I have for you is a word.It'll open the right doors, some of the wrong ones too. Use it carefully.
Warner Brothers ရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကဖြန့်ချီတဲ့ Tenet ရုပ်ရှင်ကားအစ်စ်ရဲ့အမီးပြားခွက်တွေကိုတော့ computer game Fortnite ကတဆင့်ကြည့်လို့ရပါပြီ။ဒီရုပ်ရှင်ကားကိုတကယ့်ယုံတွေမှာလည်းယုံတင်ပြသမှာပါလို့ကြေညာအဆုံးမှာပြောထားပါတယ်။ဇူလိုင်လ18ရက်နေ့မှာရုံတင်ပြသဖို့အစီအစဉ်ထားပြီးဒီရုပ်ရှင်ကားမှာတော့နာမည်ကြီးမင်းသားမင်းသမီးတွေဖြစ်တဲ့ John David Washington, Robert Pattinson, Elizabeth Debicki နဲ့ Michael Caine တို့ပါဝင်ပြီးတော့တရုပ်ဆောင်ထားကြပါသေး။အောင်မြင်မှုတွေရခဲ့တဲ့ရုပ်ရှင်ကားတွေဖြစ်တဲ့ Interstellar, The Dark Knight Rises ဒီလိုကားတွေကိုရိုက်ကူးထုတ်လုပ်တဲ့ Director Christopher Nolan ကအခုကားကိုရိုက်တာဖြစ်ပြီးတော့အချိန်ကာလကိုပြုစားနိုင်သူတူရဲ့အကြောင်းကိုစိုက်ရင်တည်းပြီးတော့ရိုက်ထားပါသေး။ကမ္ဘာကြီးမှာကြုံတွေ့နေရတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင့်အမေရိကန်ပြည်အောင်စုမှာဒီနွေရာသီထွက်မဲ့ရုပ်ရှင်ကားတွေကိုရက်ရွှေဆိုင်ထားရပါမယ်လေအခု3-5မြောက်တန်းတဲ့ရုပ်ရှင်ဇာတ်ကားကိုတော့သူတို့ရုံတင်မဲ့ရက်စီစဉ်ထားတဲ့ဇူလိုင်လမှာရုပ်ရှင်ရုံတွေအမိပြန်ဖွင့်ခွင့်ရလိမ့်မယ်လို့တွေ့ထားပါတယ်ဒီတက်ရောင်တင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလောညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဇူလာ1ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတစ်လှည့်ပြောပါအောင်မယ်ရှင်။အမေရိကန်ပြည်ထောင်စုမှရဲဖမ်းဆီးစဉ်အတွင်းအာဖရိကန်အမေရိကန်အမျိုးသား George Floyd ထိဆုံးခဲ့ရမှုအပေါ်စိတ်ဆိုးဒေါသထွက်နေကြသူတွေကတနင်္ဂနွေနေ့ညကလည်း6ညဆက်တိုက်အဖြစ်ဆန္ဒပြခဲ့ကြပါတယ်။မြို့တော်တော်များများမှာဆန္ဒပြမှုတွေဟာအများအပြားငြင်းငြင်းချမ်းချမ်းရှိပေမဲ့တချို့ကအကြမ်းဖက်မိရှုဖျက်ဆီးတာတွေ၊ဆိုင်တွေကိုဖျက်ဆီးဝင်ရောက်လူရတာတွေဖြစ်ခဲ့ပါတယ်။ဝါရှင်တန်မြို့တော်အပြင် Los Angeles, Chicago, Miami, Detroit, Philadelphia စတဲ့မြို့ပေါင်း40ချက်မင်းမှညမထွက်ရအမိန့်ထုတ်ပြန်ထားကြပါတယ်။ Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှုတွေကတော့အရေးပေါ်အခြေအနေတွေထုတ်ပြန်ထားပါတယ်။ Washington မြို့တော်ကသမ္မတအင်ဂျီနီယာနာမှတင်းငွေနေညကဆန္ဒပြသူတွေကိုရဲကမျက်ရည်ယိုပုံးတွေတုံးလူစုခွဲခဲ့ပါတယ်။အင်ဂျီနီယာပတ်ဝန်းကျင်မှာရှိတဲ့သမိုင်းဝင်ဖျားရှိခိုးကြောင်တစ်ခုအပါအဝင်အဆောက်အဦတချို့ကိုဆန္ဒပြသူတွေကမီးရှို့ဖျက်ဆီးခဲ့ကြပါတယ်။တောက်ချနေတော့ကတော့ အင်ဂျီရောရှေ့မှာရာနဲ့ချီတဲ့ဆန္ဒပြသူတွေကအင်ဂျီရောကိုဂဲရီနဲ့လှမ်းပေါက်ရဲအတားစီးတွေကိုတွန်းဖယ်ဖို့ကြိုးစားခဲ့တာကြောင့်တမရဒေါ်နယ်ထရမ့်ဘေးကင်းစီဖို့အင်ဂျီရောတွေကလုံခြုံအောင်လုပ်ထားတဲ့မြေအောက်ခန်းတွေကိုလုံခြုံရေးအရာရှိတွေကခေါ်သွားခဲ့ရပါတယ်အမေရိကန်မှာရဲလက်ချက်နဲ့ George Floyd တေဆုံးခဲ့ရမှုကိုဆန့်ကျင်တဲ့အနေနဲ့ကမ္ဘာနိုင်ငံတွေမှာဒီကနေ့လဲဆန္ဒပြပွဲတွေလုပ်ကြတာမှာ New Zealand နိုင်ငံ Auckland မြို့မှာထောင်ထဲချီချီတဲ့ဆန္ဒပြခဲ့ပါတယ်။အခုတနင်္လာနေ့ညအတွက် Radio အတန်းထွင်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါမှာ။
This program has come to you from the Voice of America, Washington.